ဒီကမ္ဘာသာလေးလေးဘုံနဲ့ပတ်သက်ပြီးရှင်ဘိက္ခာဘုန်းကြီးသူတင်ပြောထားပါတယ်။ဓမ္မတော်ယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်ဉာဏ်ဉာဏ်တရားတွေကနေစသိသိလောကနဲ့သိသိနိုင်တယ်၊ယုတ်ကမ္မထံကစသိသိလောကနဲ့သိသိနိုင်တယ်။သုံးဓမ္မဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့ယုတ်ကမ္မထံကနေစသိသိပါဆိုပြီးတော့ဝိသုဒ္ဓိမေအထေရကညွှန်ကြားထားတဲ့အကြောင်းရှင်ဘိက္ခာပြောခဲ့ပြီးဖြစ်ပါတယ်။ဒီကဘုရားဉာဏ်တရားတွေကိုသိသိတဲ့အပိုင်းမှာသမထယာနိကပုဂ္ဂိုလ်ကဇန်တရားဇန်နာတရားတွေကိုသိသိပြီးပြီဆိုရင်ကာမဝဆုရဉာဏ်တရားလို့ခေါ်ဆိုအပ်တဲ့သကုသောရဝိသိစိတ်အယုံသိတဲ့စိတ်သောတေသောရဝိသိစိတ်အတန်သိတဲ့စိတ်စိတ်စရိတ္တိစတဲ့ဒီဉာဏ်တရားတွေကိုသိသိရတော့ဒါလို့ကာမဝဆုရဉာဏ်တရားတွေကိုသိသိတဲ့အပိုင်းမှာယုတ်ကမထံကိုသိသိပြီးဖြစ်ဖို့တော့လိုအပ်ပါတယ်ဘာဖြစ်လို့လဲကောင်းမှုစင်ကြယ်စွာယုံတရားတွေကိုသိသိပြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌သာလျှင်နာတရားတွေကထင်ရှားလာတယ်ကောင်းမှုစင်ကြယ်စွာယုံတရားတွေကိုမသိသိရသေးပဲယုတ်တဲ့နှလုံးတော့သိသိပြီးုံနဲ့သုံးဖို့ယုတ်တဲ့ကလေးနှလုံးတော့သိသိပြီးုံနဲ့နာတရားတွေကိုပြောပြီးသိသိပြီးမယ်နာကမထံကိုလှမ်းပြီးရှုခဲ့မယ်ဆိုရင်ကမထံမှာဆုံးယုတ်ပြည့်စည်တတ်တယ်ဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရမသတိပေးထားပါတယ်နော်ဒါကြောင့်နံကမထံကိုပြုလို့မဲ့ယောဂီပုဂ္ဂိုလ်ဒီဇာဏံတရားကလွန်ရင်ဉာဏ်ကြီးတဲ့ကမ္ဘာဝဆရာဉာဏ်တရားတွေကိုသိပြီးတော့မဲ့ဆိုရင်ယောဂကမထံကိုစနစ်တကျရှုထားပြီးဖြစ်ဖို့တော့လိုအပ်နေပါတယ်ဒီတော့ဒီဉာဏ်တရားတွေကိုသိပြီးတဲ့အပိုင်းမှာဇာဏံတရားကိုသိပြီးတဲ့ပုသိပြီးလိုတဲ့ပုဂ္ဂိုလ်ကတော့ဉာဏ်ငါးပါးကစပ်ပြီးသိပြီးရပါတယ်ဉာဏ်ငါးပါးတွေကသမထမိမ့်မှန်တွေကသိသိကြပြီးဖြစ်တဲ့အတွက်သူပုဂ္ဂိုလ်အတွက်ဘုလိုနာမ်ကမ္မထံပြောင်းတဲ့အမိမ့်မှန်လည်းလောကုဏ္ဏီဖြစ်ပါတယ်။ဉာဏ်ငါးပါးကိုသိသိပြီးတဲ့အချိန်ကမှအတိစိတ်ကစရင်ဖြစ်စေသုံးဖို့ခန္ဓာကစရင်ဖြစ်စေသုံးဖို့ဝေဒနာကစရင်ဖြစ်စေဉာဏ်ဉာဏ်ရည်ကိုတရားနဲ့ကြိုးပြီးသိသိရတယ်။ဥပမာပထဝီကတိုင်းဆိုလို့ရှိရင်ပထဝီကတိုင်းကိုအာယုံပြီးပရမတ္တံကိုဝင်စားပါဘရမဇ္ဇမထရေအခါဒီပရမေသတိုင်းရှင်အာယံယူနေတဲ့ဘရမဇ္ဇနာတရားကြီး34လုံးလောက်အဖြစ်ရှိပါတယ်နော်အဲဒီ34မျိုးသောနာတရားတွေကိုတစ်လုံးစီတစ်လုံးစီစက်ခဲစက်တို့ပြီးသိကြည့်ရပါတယ်အဲဒီကမ္မဝန္တရနာတရားတွေကိုသိကြည့်မယ်ဆိုလို့ရှင်လည်းအလားတူပဲနံကမ္မထသိကြည့်ဖို့၄စနစ်၃ဤတဲ့ကမိမိနှိမ့်ဆိုင်တဲ့နည်းလမ်းနဲ့သိကြည့်လို့ရပါတယ်နံကမထသိသိမုံဤစနစ်၃ခုကဖန္တာကစသိသိတဲ့ဤစနစ်ကတစ်ခုဝေဒနာကစသိသိတဲ့ဤစနစ်ကတစ်ခုအသိစိတ်ဝိညာဉ်ကစသိသိတဲ့ဤစနစ်ကတစ်ခုဆိုပြီးဤစနစ်၃ခုရှိပါတယ်မာဂရိဗရဏသုတ်တံကိုဖွင့်ဆိုတဲ့အထက်ကရာများမှဒီဤစနစ်၃ခုကိုတိတိကျကျဖွင့်ဆိုထားပါတယ်ဖန္တာသင်္ချာတဲ့ပုဂ္ဂိုလ်ကဖန္တာကစသိသိနိုင်တယ်ဝေဒနာသင်္ချာတဲ့ပုဂ္ဂိုလ်ကဝေဒနာကစသိသိနိုင်တယ်အသိစိတ်ဝิญဉာဉ်ထင်ရှားတဲ့ပုဂ္ဂိုလ်ကအသိစိတ်ဝิญဉာဉ်ကလင်းစားပြီးသိသိနိုင်ရဲ့သို့သောဖန္တာထင်ရှားရင်ဖန္တာလေးတစ်ခုနဲ့သိသိရမလားဆိုတော့မဟုတ်ပါဘူးဖန္တာမေစမိန်ရဲ့ယောဂပရိက္ခဏာတိစသည်ဖြင့်အခေကရံညကရှင်းထားတဲ့အတိုင်းဖန္တာလေးတစ်ခုရှင်သက်သိစိတ်နဲ့သံပြုတ်ရခြင်းကိုအကုန်လုံးပဲသိသိရပါတယ်ဝิญဉာဉ်ထင်ရှားရင်လည်းဝิญဉာဉ်တစ်ခုနဲ့သိသိရပြီးတော့မဟုတ်ဝိရဏဉ္စင်ပဲသိစိတ်တွေပေါ်အကုန်လုံးသိစီရပါတယ်အသိစိတ်ဝิญဉ္စထင်ရှားရင်လည်းအသိစိတ်ဝิญဉ္စတခုနဲ့သိစီရတယ်တော့မဟုတ်ဘူးအသိစိတ်ဝิญဉ္စနဲ့ရှင်ပဲစိတ်တိတ်တွေကိုအလုံးသိစီရပါတယ်အဲဒီတော့သိစီတဲ့ဤစနစ်၃ခုထဲကဘန္တကစသိစီလဲဒီစိတ်စိတ်တွေတရားပဲဝိရဏကစသိစီလဲဒီစိတ်စိတ်တွေတရားပဲအသိစိတ်ဝิญဉ္စကစသိစီလဲဒီစိတ်စိတ်တွေတရားပဲမင်းဒီဘုံဒီစနစ်သဥဒေရဏကောဟကြည့်ရှိတော်လဲအလုံးကိုသိသိနိုင်တဲ့အပိုင်းမှာစိတ်စီတိအငြိအတွက်အလုံးအတူတူပဲဖြစ်ပါတယ်ဥပမာဗရမဇ္ဇဏတရားဆိုရင်ဘန္တာကသသိသိတဲ့34လုံးပဲဝေဒနာကသသိသိတဲ့34လုံးပဲအသိစိတ်ဝิญဉာဏ်ကသသိသိတဲ့34လုံးပဲအဲဒီ34လုံးကဘာရင်းလဲလို့ဒီလိုတော့ထပ်မမေးနဲ့တော့နော်လက်တွေ့ပြီးရင်းနဲ့လက်တွေ့ရှိပြီးတော့ဒီမှာသိရတဲ့ဆရာသမားတွေနဲ့သင်ပေးနေပါတယ်နော်ဒီတော့ဒီလိုသိသိလိုက်တဲ့အပိုင်းမှာဉာဏ်တရားတွေမှာကံတက်နှစ်ခုရှိတယ်ဘုန်းကြီးတို့ဇာပင်နယ်သုံးဟောထားတယ်ပြောရင်တော့ဝိသိစိတ်နဲ့ဝိသိမဟုတ်စိတ်ဖြစ်ပါတယ် วิธีสิสระกันจะมุนทวาระวิธีสิตอนนี้ทวาระวิธีสิกันนั้นทวาระวิธีสิวิมานทวาระวิธีสิกายทวาระวิธีสิมโนทวาระวิธีสิจบีโรวิธีสิเสด็จวิธีสิเอเซนชาวมิวสิวิธีมาอัลลูกิเดสิมีกุระวิธีโหติโลขบาระวิธีมาอัลลูกิเดสิกับบริษัทเนสิบวินสิสุติสิที่ต้องถูกขบาระเพราะว่าที่คุณมันก็ลงจากที่เดบวินสิก็เป็นบริษัทเนสิขอเรเพราะว่าที่คุณมันลงจากที่ตัวเดบวินสิก็เป็นสุติสิขอเรถ้าบริษัทเนสิสุติโดยเอจ้าเพราะว่าที่เราฟังวิธีสิมาพิเศษสิเอเซมาพิเศษเอจ้าเพราะว่าเอจ้าเดียอันเช่นที่คนนี้เรื่องก็บวินสิขอเรกุลสัตว์อันดุสัตว์อันนี้ทำให้สัตว์พวกอุปบวินสิก็ได้ยินจากคนนี้อันก็จะรู้เนี่ยแค่แค่มาเรื่อยแค่เนี้ยเรื่องที่วุ่นวายอยู่ก็ต้องอาศัยสังขารวุ่นวายตัวละตัวละวุ่นวายขันธ์ตัวละวุ่นวายจิตวันตัวละวุ่นวายกายตัวละวุ่นวายมโนตัวละวุ่นวายตัวละที่วุ่นวายชอบอยู่ด้วยกันนี่เห็นใจเจ้าเราดูเจ้าวุ่นวายกันนี่สัตว์ที่ดีโลกันที่ดีเห็นมาเรื่องตัวละชอบอยู่ลงกันที่ดีอย่างมากที่เลยมโนตัวละวุ่นวายเจ้าก็รักที่สุดเลยยังก็เนื้อเรื่องด้วยมโนตัวละวุ่นวายสัตว์ที่ดีเห็นเนาะยังมีบางคนเราขันยามยามฝันเลยคุณเห็นทั้งหมดสิบใบที่เราดีนั่นยานี่ก็ดีสิเลยไปมาดีนั่นยานี่นี่ก็ดาวก็ได้ดีที่ไหนบ้างมาลาชอบที่ชอบอะไรที่เราไม่อยากอะไรเนาะเนี่ยชอบเยอะกันนายกบาลีเนาะอามริจันนันต์ดาวยามฝันเป็นลูกพ่อเจ้าชายเราหมดเลยดาวบาลีเขาเองดาวินจันนันต์อามริจันนันต์อามิราจันนันต์อามะจันนันต์อามะบ่ดูเข็มขี้ยาญาသဗ္ဗံသကောဘိကဝေအဘိသနာပရိသနာဝိရာဇယံဘဘောဒုက္ခေခေယယသတိဖြင့်ဟောတာအလုံးစုံသောဒီခန္ဓာငါးပါးယုတ်တရားနန္တရားကြီးကိုညာနာပရိညာတိရဏပရိညာဘာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားဆိုခြင်းမသိကြဘူးဆိုရင်သန္တရာဝဇင်းဒုက္ခဘယ်လိုမှမကုန်နိုင်ဘူးအလုံးစုံသောခန္ဓာငါးပါးယုတ်တရားနန္တရားကြီးကိုญาณปริญญาเนนะปริญญาปหานะปริญญาขอได้ปริญญาปัญญา3อย่างที่ไม่มีชาญนิพพานมาตันตระวสิทุกข์กุมเณรดีโลอติจักขอชะโลมูวาเรแก่จอตันตระวสิทุกข์กุมขันจินเนตรกองตุอุภิขึ้นเลยซึ่งอลโลโลขณะงาบะยุติยะนันติยะที่ก็ปริญญาปัญญา3อย่างที่ไม่ชาญติอ๋อชุบามะล่ะไม่ชุบอูล่ะชุบแล้วมั้ยเนาะแก่เพียงขอเจตนาတော့บาเลยทีละนี้ยุติยะนันติยะที่ก็ไม่ชาญติသင်္သီတမီဆိုရင်တော့ယုတ်တရားကိုသင်္သီတာကိုရူပပရိက္ခခေါ်ရဲ။နာမ်တရားတွေကိုသင်္သီတာကိုအရူပပရိက္ခခေါ်ပါရဲ။ယုတ်နာကိုတစ်ခါပူတွဲပြီးသင်္သီရတဲ့ရူပရူပပရိက္ခလို့ခေါ်ရဲ။ယုတ်နာတွေကိုသင်္သီပြီးတဲ့အချိန်ခါကျတော့မှဒီယုတ်နာတွေကိုပိုင်းခြားမှတ်သားခြင်းဆိုတဲ့နာမရူပဝဝဌာနလုံငန်းချက်ကိုပြုလို့ရပါရဲ။အဲဒီလေးခုလုံးကိုစုံမုံပြီးတော့ဉာဏ်စဉ်နည်းရနာမရူပပရိစ္ဆေတဉာဏ်နယုတ်ကိုပိုင်းခြားသိတတ်တဲ့ပိုင်းခြားယူတတ်တဲ့ဉာဏ်ဆိုပြီးဒီလိုသုံးထားတယ်။ဒီလိုနာမရူပပရိစ္ဆေဒဉာဏ်ကိုရရှိအောင်သိသိထားပြီးတဲ့သူတော်ကောင်းကနောက်တစ်ဆင့်ပြပြီးဘာလို့ရမလဲ။တတိပဋ္ဌာန်ကျင့်စဉ်နဲ့မှဘုရားရှင်ကိုရတော်ရင်ကညွှန်ကြားခြင်းတွေကိုတစ်ဆင့်ပြီးတစ်ဆင့်ညွှန်ကြားထားပါတယ်။ဘယ်လိုညွှန်ကြားလဲ။ဣတိဣဇာကံဝါကာယေကာယနုပ္ပတိဝိဟရတိမိဒ္ဓဝါကာယေကာယနုပ္ပတိဝိဟရတိဣဇာတပိယဝါကာယေကာယနုပ္ပတိဝိဟရတိဣဇာတမှာလဲရူပကာယနာမကာယခြင်းကိုပြန်ပါများစွာတက္ကတက္ကသိသိပါဝိဒ္ဓမှာလဲရူပကာယနာမကာယခြင်းကိုပြန်ပါများစွာတက္ကတက္ကသိသိပါဣဇာတပိယနှမျိုးလုံးမှာပဲတစ်ခိုင်းအတွင်းမှာဣဇ္ဇဒမရူပခယနမခယသိသိလိုက်မိဒ္ဓမရူပခယနမခယသိသိလိုက်ဣဇ္ဇဒသိသိလိုက်မိဒ္ဓသိသိလိုက်ဈိဘမြတ်စွာဘုရားထက်ကပြုလို့ပါပြုခြင်းမှာဆိုပြီးမြတ်စွာဘုရားဆင်ကြထားတယ်အဲ့ဒီညွှန်ကြားပြပြီးတော့မှနောက်ထပ်တည်ဆင်းဒီတိပ္ပံပြုခြင်းနဲ့မှမြတ်စွာဘုရားကဘာကိုဆက်ပြီးဆင်ကြတယ်သမုဒယဓမ္မနုပါတိဝါခယဓမ္မေဝိဟရတိဝယဓမ္မနုပါတိဝါခယဓမ္မေဝိဟရတိသမုဒယဝယဓမ္မတုပတိဝကာယတမေဝိဟရတိကာယတမေကာယ၌သမုဒယဓမ္မတုပတိဝဖြင့်ကြောင့်သဘောနှင့်ဖြင့်စဉ်သဘောကိုအပ္ပမန္တတံရှုလေးရှိပြီးဖြင့်မုန်ဝိဟရတိလေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌သ သမုဒိယဓမ္မနုပါတိဝဖြစ်ကြောင်းသောဖြင့်ရှင်ချင်းသဘောပေါက်ပမာဏ်ထက်တာရှိလေရှင်သည်ဖြစ်ရမူလေဝိဟာရတိနိလေဤကာယံသမိကာယ၌ဝါရုပကာယနာမကာယ၌ဝေယဓမ္မနုပါတိဝထုံကြောင်းသောဖြင့်ရှင်ချင်းသဘောပေါက်ပမာဏ်ထက်တာရှိလေရှင်သည်ဖြစ်ရမူလေဝိဟာရတိနိလေဤကာယံသမိကာယ၌ဝါရုပကာယနာမကာယ၌သမုဒိယဝေယဓမ္မနုပါတိဝဖြစ်ကြောင်းသောဖြင့်ဖြစ်ခြင်းသောချုပ်ကြောင်းသောဖြင့်ချုပ်ခြင်းသောကိုအမှန်တထရှိခြင်းဖြစ်ခြင်းဖြစ်ရမူ၏ဝိသရတိနိနေ၏ဖြစ်ကြောင်းသောဖြင့်ဖြစ်ခြင်းသောချုပ်ကြောင်းသောဖြင့်ချုပ်ခြင်းသောတရားတွေကိုသင်္ခါမျက်စွာတက်ခါတက်ခါရှိပါသောဖြင့်ဒီလိုပြချက်ကအကျဉ်းကြားတယ်ဒီလိုညက်ချက်ကတော့ပြည့်ပြည့်စုံစုံညာသမထနာညာဥရိယပြညာဉာဏ်ဖြင့်ပေါင်းစုပြီးတော့မျက်စွာပြခေါင်းကျန်တော့မူခြင်းဖြစ်ပါတယ်ယုတ်တရားဉာဏ်ဉာဏ်ဤကိုဣဇ္ဇဒပိညာနှစ်ဌာနနဲ့ပိုင်းခြားပြီးသိသိဉာဏ်ဉာဏ်ရဲ့ယောဂီတော်ကောင်းကဒီယုတ်ဉာဏ်ဤဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းဉာဏ်ကိုရှင်းပြရတယ်အကြောင်းဉာဏ်ဤကိုပိုင်းခြားသိကြတဲ့ဉာဏ်ပိုင်းခြားယူတတ်တဲ့ဉာဏ်ကိုပြည့်စုံပြည့်ကဉာဏ်လို့ခေါ်ပါတယ်ဒီတော့ဒီလိုသိသိတဲ့အပိုင်းမှာမြတ်စွာဘုရားကပဋိစ္စသမုပ္ပါဒ်သဘောတရားဒီကိုနီးလေးနီးသုံးဖို့၅နီးဟောကြားတော်မူခဲ့ပါတယ်ဒီဟောကြားချက်တွေကိုအခြေကျပြီးတော့အခြေကရာဆရာတော်မြတ်ကလည်းဒီနေရာမှာသမုဒိယဓမ္မနုပါတိဆိုတာနဲ့ပတ်သက်လို့အဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာန်လက္ခဏာစသဖြင့်ပဏိသံဃာမဲ့ပါဠိတော်ကြီးကိုကိုးကားပြီးတော့သမုဒိယရူပခန္ဓာမှာသမုဒိယ၅ချက်အလားတူပဲဝေယဓမ္မနုပါတိကျတော်ရာရူပခန္ဓာနဲ့ပတ်သက်လို့အဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓကာမနိရောဓရူပနိရောဓအာဟာရနိရောဓရူပနိရောဓဝိပ္ပိနာမလက္ခဏာဆိုပြီးတော့ဝေယလက္ခဏာနိရောဓလက္ခဏာမှာလည်း၅ချက်ပေါင်းလိုက်တော့ရူပခန္ဓာမှာသမုဒိယလက္ခဏာက၅ချက်ဝေယလက္ခဏာက၅ချက်ပေါင်းလိုက်တော့10ချက်ရူပခန္ဓာမှာ10ချက်ဝေဒနာခန္ဓာမှာလည်း10ချက်သင်္ခါရခန္ဓာမှာ10ချက်သင်္ခါရခန္ဓာမှာ10ချက်ဝိညာဉ်ခန္ဓာမှာ10ချက်ပေါင်းလိုက်တော့ခန္ဓာ၅ပါးမှာဥရိယဝေယဉာဏ်50ဆိုပြီးတော့ဒီလိုဖွင့်ထားတယ်ဥရိယဉာဏ်က25ဝေယဉာဏ်က25အဲဒီဥရိယပြဉာဏ်50 50တော့ဥရိယပြဉာဏ်ကြီးကိုရှုပါသုံးသပ်ဖို့ရအတွက်ယေဇောယေဇောညံကြထတော်မူပါれဆိုပြီးတော့ဒီလိုရှင်းထားတယ်။အဲဒီရှင်းလင်းချက်အရာဘုန်းကြီးတို့ဒီနေရာမှာအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကိုရှင်းပြရတော်မယ်။ရှင်းပြတဲ့အပိုင်းမှာပရိသတ်သမုပ္ပါဒ်ကိုအလယ်ကောင်ကနေဖောက်ပြီးတော့အရင်သွားတဲ့ဤစနစ်ကိုအာဟာရတုတ်တန်စတဲ့ဒုလိုတုတ်တန်ဒီမှာမျက်စောပြန်ဖောက်ကြထတော်မူတဲ့အတိုင်းဒီနိဗ္ဗာန်ဤတရားကိုအမိပြုပြီးတော့ဝိသုဗ္ဗံမှာအနာဂတ်အတွက်ထူအောင်နေတဲ့ခိရိတောကမ္မဝတ္တိရှိကြပါရဲ့ဥပမာကဒဂါကြီးတွေအများနာနေတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ကိုပဲစိတ်တော်နေပဲထားကြပါတော့သို့တော်နိဗ္ဗာန်မရဖြင့်စัจ जा ဆိုပြီးစัจ जा လေးတစ်ခုခံပြီးတော့စွတ်တော်ဖို့လေးတွေတစ်ခါတည်းရှိကြပါရဲ့ဘာဖြစ်လို့လဲနိဗ္ဗာန်ရောက်အောင်ကြိုးစားအထုတ်တယ်ဆိုတော့လေဒီဘဝမှာပဲအရတ္တမေအရတ္တဖို့ဆိုတာကရခြင်းလည်းရမယ်မရတော့လည်းရှိခြင်းရှိမရခဲ့တော့ဘဝတစ်ခုကိုလက်ခံရမယ်ဆိုရင်မိမိနှိမ့်ဆိုင်တဲ့ဘဝတစ်ခုကိုတော့ညှိချေကောင်းညှိချေပါလိမ့်မယ်နော်အဲဒီတော့ဘဝတစ်ခုကိုညှိချေတယ်ပဲဆိုကြတယ်နော်လူဖြစ်လေလူတော်လူကောင်းလက်ဖြစ်လေနှကောင်းနှမြတ်ဖြစ်ခြင်းနဲ့ဆိုရင်ဘုရားပြိမာနိယလူတော်လူကောင်းနှကောင်းနှမြတ်ဆိုတာကသင်္ချာရှိပါသလားပရမတ္ထသစ္စာအဖြစ်တကယ်သင်္ချာရှိပါသလားလို့မေးရင်တော့မရှိဘူးသမုဒ္ဒသစ္စာနဲ့မှတော့ရှိတယ်နော်သစ္စာကနှစ်ခုရှိပါတယ်။သမုဒိသစ္စာဆိုတာကတော့လူတို့ခေါ်တဲ့အတိုင်းမှန်ကန်နေတဲ့အမှန်တရားကိုသမုဒိသစ္စာလို့ခေါ်တယ်။ပရမတ္ထသစ္စာဆိုတာကတော့ဒီကဲသင်္ချာရှိနေတဲ့ပရမတ္ထဓမ္မသဘောဝအခြင်းကိုအမှန်အတိုင်းသိတတ်တဲ့ဉာဏ်ကိုပရမတ္ထသစ္စာဉာဏ်လို့ခေါ်ပါတယ်။ဒီတော့ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူတို့ဓမ္မဆိုတာကလူတို့ခေါ်တဲ့အတိုင်းသမုဒိသစ္စာနဲ့ဘက်ကကြည့်ရင်တော့ရှိတယ်။ရှင်းလိုက်တဲ့အခါမှာဒီသမုဒိသစ္စာကိုလည်းမြတ်စွာဘုရားကအချိန်ဉာဏ်ရဟောပြရတယ်။ဒါဖြစ်လို့လဲ။သူတွေကမတရားဘူးသူပြည်စီမတရားမြည်ပါဘူးဇာတိဖြင့်သူသားမြတ်မဖြစ်စီရဘူးဇာတိဖြင့်ဟောပြရတယ် ဒီလိုမှမဟုတ်ရင်ကိုပြည့်သီလဆိုတာဖောင်းလို့ရပါတော့နော်မရခင်နော်ကိုပြည့်သီလသီလကျင့်စဉ်တည်းနဲ့ပတ်သက်လာပြီဆိုလို့ရှိရင်ဒီသဘောတည်းသစ္စာကိုမလို့မရှောင်တာဖောက်ပြရမယ်သဘောရှိဒါကြောင့်ဒီသဘောတည်းသစ္စာကတရားဒီအတွက်အကျိုးရှိတယ်လို့လည်းရှိပါတယ်ဒီလက်ကြည့်မြင်နေလားဆိုတော့မဟုတ်သေးပါဘူးနော်ဒါနဆိုင်ရာကြည့်စဉ်နေသမထပိုင်းဆိုင်ရာကြည့်စဉ်နေစတဲ့သူတို့ကြည့်စဉ်နေမှာလူတို့ခေါ်သုံးလုံးနေတဲ့သမုဒိသစ္စာနေပြီအဲ့ညက်ဆော်ပြန်ဟောကြားပြီးအမှားတွေလိုက်ရှိတယ်ဥပမာမေတ္တာပွားတယ်အာမိမိချင်းနဲ့တက်တဲ့ပုဂ္ဂိုလ်တွေလူမျိုးပုဂ္ဂိုလ်တွေကိုအာယုဘိမေတ္တာဘာဝနာပြုကြမှာဆက်နေတဲ့လူတို့သင်ပေးရသမုဒိသစ္စာနေရသင်ပေးလိုက်တော့မေတ္တာဇာတိရခိုင်တဲ့ကျူးစားခဲ့ဒါကြောင့်သမုဒိသစ္စာကိုလည်းလက်ထပ်လို့မရနိုင်တဲ့အတွက်မြတ်စွာဘုရားဖော်ပြရပါတယ်သို့သောသမုဒိသစ္စာနဲ့ကလည်းနိဗ္ဗာန်သွားမယ်ဆိုရင်မရောက်နိုင်တဲ့အတွက်နိဗ္ဗာန်ရရှိတဲ့အတွက်ပရမတ္ထသစ္စာကိုလည်းတစ်ခုပြန်ပြီးဟောပြရပါမယ်။ဒီတော့ပရမတ္ထသစ္စာနဲ့ကပြောမယ်ဆိုရင်ကိုယ်ဘုန်းကြီးဟောခဲ့တဲ့အတိုင်းယုံတရားတွေကြည့်လိုက်ရင်ကလအမှောင်လေးတွေပဲဖြစ်တယ်။ဒီကလအမှောင်လေးတက်ခွဲလိုက်ရင်ပရမတ္ထသဘောတရားလေးတွေ7ခု9ခု10ခုစသဖြင့်ဖြစ်တယ်။ဒီသဘောတရားလေးတွေဖြစ်ပြီးတဲ့နဲ့ချင်းချင်းပြတ်တယ်။ဒါကယောက်ျားမိန်းကမိန်းမပဲ။ဒါကသားပဲဒါကသမီးပဲဆက်ပြီးဖြစ်ဒီလိုပြောပြလုပ်တဲ့အချင်းမီလောက်အောင်တက်တန်းရှိသလားမရှိဘူးမရှိတဲ့အဲ့ဒါဘုရားမနာသစ္စာနဲ့ပဲကပြောရင်ရံကြောင်းမီးမှာပုဂ္ဂိုလ်သက်တော်လူနာပြမဆိုတာတကယ်ထင်ရှားရှိသလားမရှိဘူးလူနာလူကောင်းငန်ကောင်းငန်ငယ်ဆိုတာကရှိသလားမရှိဘူးဘာသာရှိတယ်ယုတ်တရားအစုပုံရှိတယ်နန္တရားအစုပုံရှိတယ်ယုတ်နာအစုပုံရှိတယ်အကြောင်းတရားအကျိုးတရားအကျိုးပုံတွေပဲရှိတယ်။ဒီအကြောင်းတရားအကျိုးတရားအကျိုးပုံတွေကလည်းအိဋ္ဌတရားအကျိုးပုံတို့ကတရားအကျိုးပုံနဲ့တရားအကျိုးပုံတွေသာဖြစ်တယ်။ယောက်ျားမင်းမပုဂ္ဂိုလ်သတ္တဝါလူနာပြမဆိုတာမရှိဘူး။လူတော်လူကောင်းငါကောင်းနတ်မြတ်ဆိုတာကမရှိဘူး။မရှိပေမဲ့လို့လူတော်လူကောင်းငါကောင်းနတ်မြတ်လို့သွားပြီးတော့သိနိုင်ရင်ဒီအသည့်တွေမှားလားမှန်လား?မှန်တယ်။အဲ့အသည့်မှားမှုသဘောကဘာလဲ?အဝိဇ္ဇာပဲ။ဒီလူတော်လူကောင်းငါကောင်းငါမြတ်ဘုရားကိုနှံ့ပြီးဘယ်တန်တက်မဲ့နေတဲ့သဘောကတဏ္ဍာစိတ်တည်းပြွှဲနေတဲ့သဘောကဥပါဒံပေါင်းလိုက်တော့အဝိဇ္ဇာတဏ္ဍာဥပါဒံအဲဒီအဝိဇ္ဇာတဏ္ဍာဥပါဒံသုံးခုခံရပြီးတော့ဘုရားကိုစီမီကုသိုလ်ရပဲဆိုကြတာဆိုစီမီကုသိုလ်တဲ့ကုသိုလ်စေရနာအုပ်စုကနိခါရသုံးသင်္ခါရတရားတွေကလည်းအနိစ္စတရားစီရင်ချက်ဖြစ်ပြီးတဲ့အချိန်ချင်းပြတ်သွားတယ်ပြတ်သွားပြီမဲ့လို့ဝိဘ္ဗေနတရားတွေလို့တတိယဆုံးတရားမှတ်ထားတယ်ပဲလို့ထုတ်ပြန်တော့တာမျိုးတော့မဟုတ်ဘူး။နောက်နေ့ချင်းကမှမိမိမျှော်လင့်ကြောင်းထားတဲ့လူတော်လူကောင်းနှစ်ကောင်းနှစ်မြတ်ဆိုတဲ့ဘဝတစ်ခုကိုဘဝတစ်ခုလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုတ်ပြဲနတရားတွေကိုဖြစ်ပေါ်နေနိုင်တဲ့ဆွမ်းအင်ကမ္မတတိကိုယုတ်နံအစဉ်မှယုတ်နံပြီးမှနာမည်ထုတ်ပြန်သွားတယ်။အဲဒီဆွမ်းအင်ကမ္မတတိလေးကိုကံလို့ခေါ်ပါတယ်။ပေါင်းလိုက်တော့အဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရကံအကြောင်းခဏခုဖြစ်သွားလဲ၅ခုအဲ့ဒီအကြောင်းကြီးက၅ခုကိုအာဟာရသုတ်ခံစေတနာတော်နိယအာဟာရ၄ပါးလို့ခေါ်ပါတယ်အဲ့ဒီအကြောင်းကြီးက၅ခုထဲမှာပါနေတဲ့အထုနဲ့ဖြင့်ကမ္မဇယုတ်တိသုံးဖို့အဲ့ကမ္မဇယုတ်ခရိဇယုတ်ဥဒ္ဒဇယုတ်ခါရဇယုတ်တိထဲမှာပါနေတဲ့ဩဇာကရူပအာဟာရသမဏိကာရအာဟာရဖြစ်ပါတယ်အဲဒီလိုသုံးဆောင်ပါတယ်တဲ့သင်္ခါရ134ထဲမှာပါနေတဲ့ဖတ်တာကဖတ်တာဟာရစေရနာကစေရနာဟာရအသိစိတ်ကဝိညာဏဟာရဆိုပြီးပုံလိုက်တော့ဟာရ၄ပါး။ဘာဖြစ်လို့သူတို့ကဟာရခေါ်လဲလို့မေးတော့သူတို့ကအကြောင်းတရားတွေဖြစ်ပါလား။နောက်လေသင်သူမျှော်လင့်တောင်းတနေတဲ့လူတော်လူကောင်းနှစ်ကောင်းနှစ်မြတ်လို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုံတရားဉာဏ်တရားတွေကိုဖြစ်စေခြင်းနဲ့စွန့်အင်ကမ္မသတ္တိတွေဒီအဟာရ၄ပါးမှာတည်ရှိနေတယ်။ဒါကြောင့်ဘုရားကအာဟာရ၄ပါးလို့ခေါ်ပါတယ်ဒီညမှာအာဟာရတရားကအကြောင်းလို့ဆိုလိုပါတယ်အဲ့ဒီအကြောင်းတရားတွေကိုစပြီးလင်းသိရတယ်လင်းသိဖို့နည်းစနစ်ကတော့ခုလိုတရားထိုင်တော့မယ်ဆိုရင်ဆိုကြပါစို့နော်သို့မဟုတ်တရားမထိုင်ခင်လေးမှာယောက်ျားတော်တဆူရှိမှဖြစ်စေစီရိယောတဆူရှိမှဖြစ်စေပန်းမဲ့ဖြစ်စေစီနိကဲ့ဖြစ်စေရေကျမ်းမဲ့ဖြစ်စေလူတန်းပြီးတော့မိမိတက်တဲ့တက်တဲ့ဘဝတစ်ခုကိုစွန့်စွန့်ကြည့်ဖို့လူတော်လူကောင်းငါကောင်းငါမြတ်ပဲဆိုကြပါလို့နော်အဲဒီစွန့်စွန့်နေတဲ့အချိန်ကမှဖြစ်ပေါ်နေတဲ့စိတ်ကလေးကြီးတွေကိုတတိယချက်မှတ်သားထားပါတရားပြန်ဆိုင်လိုက်သမာဓိပြန်ရှင်းတဲ့လူတော်မျိုးရုပ်ရှင်နာနေဣဇ္ဇတပိဋကဒီမှာမြတ်စွာဘုရားတက်တာသိပြီလိုက်တော်လေးအောင်မြင်လာတဲ့အချိန်ကမှတရားမထဲမီအချိန်ကဘုရားရှင်မှာ 如果说是嘛，明明主动搬出来的，这是我脑中编译的人心计吧？人心就奥秘在吧？喏，明明主动的，这是人心的，我这个叫人心就奥秘秘，所以呢，啊，这个国家就没有人眼睛过的啥的啥，都确定人心高明了。啊，没有完全个那人心嘛，人心的，勇敢的，才是爱心的啥的啥，人心高吧？啊，这个人心的，为什么？眼看逐渐逐渐安平。今年工业体里头，年年春天那这八里八张的就没了。今年内蒙没有也是现在个电商户苗起来，哎，这今年不过这个牛肝多比，我那里个嘞，那农村户稀少比，所以今年工业体里包包了这。包了现在你工业体里嘛，这里边在里头，那你人家真地产业要不了，农村们，这里真地产业要不了嘛，第二个地方，哎，真的被黑家伙都搞。乌鸦没被人类吃，也不会闻到屁股臭。不会闻到屁股，人类吃也不会闻到屁股臭。要么屁股臭的，无锡是二三六棵树，二点两家的，我那是个叫人类农业吧？哎，那是个叫人类来干，为什么？你完全没能力，那眼睛看的啥味道？没味道，没味道的，只要看你的，二三二四六的，那结果，谁都在没能力边都比人类来，没能力干的。这房间没了，以后第二天你再给我登记来呢。快乐再没来了没了，随便随便的，哪里的勇敢担当，安心干了一下。二七九的全国最干啥的别墅，都不二七九那全国最干啥的别墅，随便的哪里的安心干了一下，安心干的苦点呗。你在台湾没来了，没收入工资。啊，你在安利他，如果安利他，安心苹果哪里的勇敢担当，安心那个，安心干的苦点，听你的，是那个都不搞红酒了吧？你有点那点的，你皮皮变的，要么工资也差皮皮的，差皮皮变的，差皮皮变的，差皮皮变的，你不如皮皮安心安家安心，让你的勇敢担当安心去的。哎，勇敢担当安心，我们那里个那业绩单要努力点的，要给多少工资？你有点那点的，你不讲皮皮的来说的，讲皮皮工资低些的，最小些，你说工资哪条皮？啊，交比亚国交会有点最小偏向积累的，看重庆刚刚利用你这个二公里加班，利用你二公里的这个用量这个来进行了加班嘞。啊，这都是这个不完嘞，不一般，明年不一般的嘞，你敢说是的？你不完个，苹果给的手机税，手机税是的，哪里啊的？手机没带你们，那高头可是我的，稍微的这些哪里啊的，我吃了比最近的是最近了呀。哎，这个年纪来的健康嘛，啊，都得是。还有我这个乌鸦被被年纪在不了，对不对？发奖嘞。还有我这个米家币，乌鸦被被年纪来的，还有我这个米家币去帮你的，我也没拿，俺弟在过来年纪了呀。我也没拿，弟在过来年纪来的，就年纪来，老少年纪来。我那米基本干了，我上没年纪来，你看你干了，别说这块手臂都变年纪来，哎，就年纪来呀。人家你干了嘛？你为什么那二级嘛？那天你这那没给过多少嘛嘞？朋友，咱平时那我发展的表现了，咱们那没，这地方没，都是缺乏的。你说那几天晚上，朋友要给注意，对小妹就说了，那是好保养的，缺乏的。要给多个，哎，你说那几天给办？回家你该做，比要你该做也行嘛。看你的，那些东西呢，都保不到那什么保险去的。刚才问你的，十百块交费等于来吧，是不是都够？那里准备来，十百知道看那个交费等于来的，先看知道保多少来，几来交都是一点五，很便宜。但俺老爸搞的被公婆们他妈的了，有啥人？你这个不突然不说你的，突然不说你的，俺用的是年年满天来的。路上不走你的，看见了。路上不走你的，你没有你的，三两把就记得有点。那你说，家里把物件比较变，本身还来点看。把手掌里的嘞，把手一伸进心里的嘞，就这个本身还来着。进来多少多啊？嘛，今年没得的，还多。那理解肯定得苦读嘛，是的。进来就是把手掌嘞，这边你看这有几度指标的，这边你手里掌。我们那边的那个苗人呢，随便人家牛津读书还记得了，不记不着，怕他记得，牛津读书不？ နန္တရားအစုဘုံအနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံနေတာရှိဖြစ်ပညာကမြူရင်းသေးလို့သိလိုက်ရင်ဒီအသေးတွေမှားလားမှားလားမှားနေတယ်အဝိဇ္ဇာပဲနော်အဲ့ဒီဖြစ်ပညာကမြူကြီးသူဘောကိုနှမ့်ပြီးဒွေတာတက်မြင့်နေတဲ့သဘောကသက်နာသိကြပြီးဆွေးနေတဲ့သဘောကဥပါဒါဒီဝိဇ္ဇာရဏဥပါဒါသုံးခုခြံရံပြီးတော့တန်ခါရတစ်ပါးအပ္ပိသံလှူဒန်းခြင်းဆိုတဲ့ကုသိုလ်တေခါရစေရနာတွေကိုပြည့်စုံပြည့်ထောင်လိုက်တယ်စင်ကြယ်တဲ့ဘယ်နှလုံးလဲလို့သူကကြီးတွေ့အခိုင်းကြည့်လိုက်တဲ့အခါမနောရဝိသီအနေနဲ့ဖြစ်ပါတယ်မနောရဝိသံမှာစိတ်စိတ်စေနှလုံးသောခုနှစ်ကြိမ်မှာစိတ်စိတ်လုံးတယ်နဲ့လေးလုံးစီအဖြစ်ရှိပါတယ်ဒုံတုံးတဲ့လေးလုံးကလန်တရားတွေကအနေစားတရားသာပြင်းချင်းကြောင့်ဖြစ်နေတာနဲ့ဆင်းချင်းပြတ်သွားတယ်ပြတ်သွားပြီမဲ့လို့နောက်ဒီကင်သူမျိုးလေးတောင်းတနေတဲ့ဖြစ်ပညာတတ်မျိုးကြီးသူဆိုတဲ့ဘဝကိုဖြစ်စေနိုင်တဲ့စောင့်ရင်ကမ္မတတ္တိလေးကိုယုံနာအစဉ်မှာနှုတ်ထံပြီးမှသာချုပ်ညက်သွားတယ်အဲ့ဒီစောင့်ရင်ကမ္မတတ္တိလေးကကံပဲပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးတော့အကြောင်း၅ခုစုံပြီးတော့ပါတယ်အဲ့ဒီကမ္မတတ္တိလေးကြောင့်ဒီဘက်ဘက်မှာပရိသဏေတရယေကြီးမှန်ကြီးတဲ့ရုပ်ရည်ငန်းရင်သင်္ချာဖြစ်ပါသလားမဖြစ်ပါဘူးလားဆိုတာဒီဘာမျက်စောထက်ခဏထက်ကစမ်းသပ်ကြည့်လိုက်တော့ဒီကမ္မတတိကြောင့်ပရိသဏေမှာရုပ်ရည်ငန်းရည်သင်္ချာဖြစ်နေတာကိုသူကိုယ်ငန်းနဲ့မြင်လာပြီမြင်လာတဲ့အချိန်ကျတော့ဘာလို့ပါမလဲဘုရားရှင်ကခန္ဓာကသမုဒိယဓမ္မလူပါတိဝါကယံတေဝိဟာရတိဝရဓမ္မလူပါတိဝါကယတမေဝိဟာရတိသမုဒိယဝရဓမ္မလူပါတိဝါကယတမေဝိဟာရတိစသဖြင့်ဟောထားကာယသမီကာယ၌ဝါရုပကာယနာမကာယ၌သမုဒိယဓမ္မတုပါတိဝါဖြေကြောင်းသောဘောနှင့်ဖြေခြင်းသောဘောကိုအပ္ပမံထထရှိသည့်သည့်ဖြစ်၍မူ၏ဝိဟာရတိနေလေ၏ဖြေကြောင်းသောဘောနှင့်ဖြေခြင်းသောဘောတို့ကိုဒီဘောမျက်စောထက်ခဲ့တဲ့ကရှိနေပါဒီလိုဘုရားကဟောထားတယ်အဲ့ဒီဟောကြားတော်မူကမူထားတဲ့ဒေသနာတော်နှင့်အညီအဝိဇ္ဇာဖြစ်ခြင်းကြောင့်ပရိသန္ဓေသမဇ္ဇယုတ်ဖြစ်အဝိဇ္ဇာကအကြောင်းတရားပရိသန္ဓေသမဇ္ဇယုတ်ကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ပရိသန္ဓေသမဇ္ဇယုတ်ဖြစ်တဏှာကအကြောင်းတရားပရိသန္ဓေသမဇ္ဇယုတ်ကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ပရိသန္ဓေသမဇ္ဇယုတ်ဖြစ်ဥပါဒံကအကြောင်းတရားပရိသန္ဓေသမဇ္ဇယုတ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ပရိသန္ဓေသမဇ္ဇယုတ်ဖြစ်သင်္ခါရကအကြောင်းတရားပရိသန္ဓေသမဇ္ဇယုတ်ကအကျိုးတရားကံဖြစ်ခြင်းကြောင့်ပရိသန္ဓေကမ္မဇ္ဇယုတ်ဖြင့်ကံကအကြောင်းတရားပရိသန္ဓေကမ္မဇ္ဇယုတ်ကအကျိုးတရားဆိုပြီးဒီလိုသတ်မြင်ဖြင့်အကြောင်းတရားအကျိုးတရားတွေကိုသိရပါတယ်ပြီးတော့ဒီနေရာမှာမေးစရာလေးတစ်ခုတော့ထပ်ပြီးရှိလာမြန်နေဘယ်လိုလဲဘုရားကလှမ်းပြီးရှုလိုက်တဲ့အချိန်ခါမှာသူ့ရဲ့အာယုန်ထဲမှာကလူကြီးစွာလောင်းလှူနေတဲ့အာယုန်တစ်ခုပေါ်လာတော့အလှူခံပုဂ္ဂိုလ်လည်းရှိတယ်ဝေးလှူနေတဲ့ပုဂ္ဂိုလ်လည်းရှိတယ်အလူကံပုဂ္ဂိုလ်သည်မိမိလားအလှူပေးတဲ့ပုဂ္ဂိုလ်သည်မိမိလားလို့သိခြင်းရဲ့အလှူကံပုဂ္ဂိုလ်သာလံပါတိရှိတဲ့ဓာလိဘက်ကိုဥဉ္ဇဉ်ပြီးယုံနာခြင်းကိုဆုံးမပြီးသိစီရအလှူပေးတဲ့ပုဂ္ဂိုလ်သာလံပါလက်ဓာလိဘက်ဥဉ္ဇဉ်ပြီးတော့ယုံနာခြင်းကိုသိစီရသိစီလိုက်တဲ့အပိုင်းမှာအကြေးမိမိကအလှူပေးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်မိမိအဲအလှူပေးတဲ့ပုဂ္ဂိုလ်သာလံပါတိရှိတဲ့ယုံနာသံတန်အစဉ်နဲ့မိမိလက်ရှိတရားထူပွားနဲ့ယုံနာသံတန်အစဉ်တို့ဟာကိုယ်ကပြောခဲ့တဲ့အတိုင်းပဲအကြည့်ရောတကြောင်ကိုတန်တန်းထားတယ်လို့အစဉ်အတန်းတစ်ခုတည်းအဖြစ်နဲ့တွဲတွေ့တယ်။အဲ့ဒီအစဉ်အတန်းကမြဲနေတယ်လို့ဆိုလိုတာတော့မဟုတ်ဘူးနော်။ဖြစ်ပြည့်ပြီးဖြစ်ပြည့်ဖြစ်ပြည့်ဖြစ်ပြည့်ဆိုတဲ့အစဉ်အတန်းမှာဖြစ်တယ်။ဒါပေမဲ့အထူးကံပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်သံဃာမတည်ရှိတဲ့ယုံနာနေကိုသုံးကုန်ပြီးသတ်သိလိုက်တဲ့အခါထိုယုံနာတွေနဲ့မိမိရဲ့လက်ရှိယုံနာနဲ့ဆက်စပ်မှုဘာမှမရှိတာကိုတွဲတွေ့တယ်။အဲ့ဒါကြောင့်ဘယ်ပုဂ္ဂိုလ်ဒီမိမိဖြစ်တယ်ဆိုတာကိုသိတဲ့ကြသိနေတဲ့လုံလောက်ဆုံးဖြစ်ပါတယ်။အရင်ကအကြောင်းတရားယူချက်လေးကိုသင်ကြည့်ပြီးတဲ့အခါမှာနောက်ထပ်ဒီယောဂီမှာပြဿနာတစ်ခုကအဖြစ်ရောပြဿနာဖြစ်နေတယ်။ဘုန်းကြီးတို့ဘဂဝါဒီမှာနေတဲ့အချိန်ခါမှာအမိဓမ္မာနိယပြောရင်ပေါ့မနန္တနာဇောရင်နောင်မှာဘုံကြမနန္တနာဇောနောင်မှာသုတိကြတာလည်းရှိတယ်။ဒါကတမျိုးမနန္တနာဇောရင်နောင်မှာဒဂါယုံကြတာလည်းရှိတယ်။ဒါကြောင့်ကြပြီးတော့မှသတိကြတယ်ဒါကလည်းတစ်မျိုးနောက်တစ်မျိုးကျတော့မရဏတဏ္ဍာန်ဆောင်မှာဘုံနေအပြင်ကြားဆိုကြတယ်ကြပြီးတော့မှသတိကြတယ်ဒါလည်းတစ်မျိုးရှိတယ်နောက်တစ်မျိုးကတော့မရဏတဏ္ဍာန်ဆောင်မှာဒါကြောင့်ကြတယ်ဒါကြောင့်ဆောင်မှာဘုံနေများဆိုကြပြီးတော့မှသတိစိတ်ကြတယ်ဒါလည်းတစ်မျိုးရှိပါတယ်အလုံးပေါင်းနေတော့၄မျိုးရှိတယ်အဲ့ဒီ၄မျိုးနဲ့ပါဒီယောဂီကမရဏတဏ္ဍာန်ဆောင်ရဲ့နောက်မှာဘုံနေအပြင်ကြားဆိုကြတယ် ဘဝင်းရဲ့ခြင်းကြောင့်ကြံ့နေတာကဘလောက်ကြားတယ်လို့မင်းဘလောက်ကြားတယ်လို့အတိအကျခံမလို့မရတာလေရတော်တော်ခက်ကြကြလေးမိမျိုးနေတဲ့ပုံစံအသွင်ရှိပါတယ်မလေးဒီမဒီဝင်းရဲ့အခြင်းများစွာကြံ့နေတဲ့အတွက်အဖြူပြင်းကြီးကိုပြင်ပများစွာတော်ခက်ကြကြလေးမြင်နေရတော့ဒီအဖြူပြင်းကိုပြောမနေထိုးပေါက်လာထိုးပေါက်လို့မပေါက်နိုင်ဖြစ်နေတယ်ဘုရားကပြောပြီးစိတ်နေတဲ့အချိန်ကကြတော့မှခုနကကံကမ္မနေတဲ့ဂရင်းနေဆိုတဲ့အာယုန်ကြီးကပြန်ပြီးဆင်းလာတယ်ဖြစ်လာတဲ့ဒီဘက်ကိုပြန်ဆုံးပြီးတော့ကြည့်လိုက်တဲ့အခါဒီကနေ့ကလာသုတိစိတ်မကြမီအတွင်းလေးမှလည်းမန္တန်တန်ဆိုင်အာယုန်ကြီးကဒီနမိတ်တွေဖြစ်နေပါတယ်ဒါကြောင့်ဒီနေရာမှာခွင့်ပြောခြင်းနဲ့အချက်ကတော့ခုလိုမြင့်မြော်နေတဲ့ပုဂ္ဂိုလ်မှာဒီအဖြူရောင်ကဝင်နေပြီဆိုတော့ဒီအဖြူရောင်ဒီပါလဲလို့မင်းရင်တော့ဒီပြင်းနဲ့စိတ်ကြပ်ဖြစ်ဘုန်းကြီးကအတိတ်ဘဝမှာတည်ရှိတဲ့ရုပ်ငန်းတွေကိုတော့ခံပြန်သိခဲ့ရတယ်ဒုတိယအတိတ်ဘဝမှာသံတေရောင်းလေးတစ်ကောင်ဆောက်လို့လူတန်းခဲ့ပါလေသူသံတေရောင်းလေးဆောက်လို့လူတန်းခဲ့အခမ်းအနားမှာဒီသံတေရောင်းလေးရဲ့အမှုမြင်နေတဲ့ကိုလည်းပိတ်မြင်နေတဲ့တည်းဖြင့်ကာမုထားတယ်ငရဲနေကိုလည်းပိတ်တယ်နဲ့ခံရံပြီးတော့အဖြူရောင်းလေးဖြင့်ဆွဲဆုံထားတယ်ဒီကနေ့မှာဒီကောင်းမှုကုသိုလ်ကံလေးကနမိတ်အဖြစ်နဲ့လာခြင်းတော့အဖြူရောင်းအာယုန်ကြီးသူနမိတ်ထဲမှာလမ်းပေါ်တယ်။လမ်းပေါ်လိုက်တဲ့အချိန်ကကျတော့ဒုတိယတိမန္တန်တဇောကအပြီးအောင်ကာမနိဗ္ဗာန်ကိုအာရုံပြုတဲ့အတွက်ပရမအတ္တိပရိသန္ဓေဘဝင်သုတိတို့ကလည်းဒီအပြီးအောင်ကာမနိဗ္ဗာန်ကိုပဲပြန်အာရုံပြုကြတယ်။အာရုံပြုလိုက်တဲ့ပရမအတ္တိဒီကံဒီကာလမှာမန္တန်တဇောနဲ့သုတိတို့ရဲ့အကြောင်းဘဝင်နေအချိန်များစွာကြာနေတဲ့အချိန်ကမှဒီဘဝင်သုတိရဲ့အာရုံကဒီအပြီးအောင်အာရုံကိုပဲပြန်ပြီးအာရုံပြုနေတယ်။သို့သော်လက်ရှိဘဝပရိသန္ဓေမျိုးကိုပေးတဲ့ကံကဒီအပြောင်းကံမနှမိတ်ကိုအာယုန်ယူနေတဲ့သင်္ခါရကံလည်းမဟုတ်ဘူး။ဒီစည်းစွန်းလှူဒန်းနေတဲ့သင်္ခါရကံဖြစ်တယ်။ဒါကြောင့်ဒီဘဝလက်ရှိဘဝပရိသန္ဓေဘဝသုတိတို့ရဲ့အာယုန်ကြတော့ဒီစည်းစွန်းလောင်းလှူနေတဲ့ကံအာယုန်နမိတ်တော့မဟုတ်ကံမနှမိတ်အာယုန်နမိတ်ဒီကံမနှမိတ်အာယုန်ရင်းဖြစ်ပါလေ။နမိတ်ချင်းမတူဘူးနော်။ဒီတော့အဲ့ဒီလိုအကြောင်းတရားတွေကိုစနစ်တကျတင်းစီးတဲ့အပိုင်းမှာတော့ခွန်ကြီးတို့ဗိုက်စင်တက်ပြီးတော့ယောဂီပုဂ္ဂိုလ်တွေကိုသိတဲ့ခဏတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့အကြောင်းတရားအကျိုးတရားတင်းစီးပုံတွေကိုသင်ပေးရပါတယ်။အဲ့ဒီလိုသင်ပေးပြီးတဲ့အချိန်ကကြတော့မှအသင်္ကရာကြီးများကသတ်သိပြီးပါရှင်ကြားထားတယ်။ဒီဒေဝီပစ္ဆယသေဝပစ္ဆယသမုပ္ပန္နဓမ္မသအနာဂတိပိဣတရေဟိပစ္ဆယသေဝပစ္ဆယသမုပ္ပန္နဓမ္မသအတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။အနာဂတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။ပိဿုကံကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိလို့ဒီသိပြီးပေါ့ညာညာချက်။ဒီညာချက်ကခဏကဘုန်းကြီးပြောခဲ့တဲ့အာဟာရသုတ်တံဒေသနာတော်ညညာညာချင်းဖြစ်တယ်ဆိုပြီးတော့အထက်ကများကလည်းရှင်းလင်းပြန်ပြထားပါလား။ဘုရားကဒေသနာတော်များကိုကိုးကားပြီးရှင်းလင်းထားတဲ့ရှင်းလင်းချက်တွေဖြစ်တယ်။အဲဒီတော့အတိတ်ကလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့သိရင်နောက်ထပ်အတိတ်တွေကိုချက်ရှိဖို့တော့မလိုဘူးလားလိုအပ်နေတယ်နော်တို့တော့အတိတ်သံဃာကြီးကနှိမ့်စီလျာလွန်လာတဲ့အတွက်သာဝကတို့အနေဖြင့်အတိတ်သံဃာကြီးကိုဘုန်းရှင်အောင်တော့သိသိလို့ရပါမလားမရနိုင်ဘူးမရနိုင်တဲ့အတွက်ကြောင့်တစ်ဘဝနှစ်ဘဝသုံးဘဝစသဖြင့်နှိမ့်စွမ်းအားရှိသလားအတိတ်မှာအကြောင်းတရားအကျိုးတရားတွေကိုသိသိပြီးတဲ့အခါမသိသိလိုက်နိုင်တဲ့အတိတ်တွေမှလည်းသုံးလကောင်းပဲလို့အဲ့ဒီအခါကျတော့မှအလူမာနအမြဲတမ်းမှန်းဆပြီးတော့သိသိရပါတယ်လုံးလုံးအတိတ်ဉာဏ်ကတော့မသိသိပဲနဲ့စကားကအမြဲတမ်းမှန်းဆပြီးအလူမာနအားဖြင့်အတိတ်ဉာဏ်ကကာလ၃ပါးလုံးမှအတိတ်ဉာဏ်ကပြည့်စုံပါကာလ၃ပါးအတွင်းမှအကြောင်းတရားအကျိုးတရားတွေကိုသိသိရတာမျိုးတော့မဟုတ်ဘူးဒီတော့အတိတ်ကိုသိသိပြီးတဲ့အချိန်ကမှနောက်ကအနာဂတ်ကိုလည်းသိသိဖို့လိုပါတယ်ဘာကြောင့်လူတွေစရာကိုတော့ပြီးတော့မှဘုန်းကြီးထပ်ပြီးရှင်းပြပါမယ်။ပြီးတော့အတိဘက်ကိုတာသူပြီးရောက်နေတဲ့ကိုသိကြည့်ပြီးအကြောင်းတရားရှင်းပြလို့အနာကမနာဘက်ကဘက်ကိုတာသူပြီးတော့လည်းအကြောင်းတရားတွေကိုရောက်နေတဲ့ကိုသိကြည့်ပြီးအကြောင်းတရားတွေကိုသိသိပြန်ပြီးရှင်းပြနိုင်ပါတယ်။ရှင်းပြတဲ့အပိုင်းမှာဝိယဓမ္မနုပ္ပတိဆိုတဲ့အပိုင်းနဲ့လည်းဆက်ဆက်နေတဲ့အဲ့ဒီအပိုင်းကိုဘုန်းကြီးထပ်ပြီးပြောပါမယ်။မြတ်စွာဘုရားကဒီဝိယဓမ္မနုပ္ပတိအပိုင်းမှာဘယ်လိုဟောထားတယ်လဲ။ကာယနမိကာယနဝရူပကာယနမကာယ၌ဝေယဓမ္မနုပ္ပတိဝါချုပ်ကျုံးသောဘောနှင့်ချုပ်ခြင်းသဘောကိုအပ္ပမအတ္တရှင်၏ရှိခြင်းဖြစ်ရမူလေဝိဟာရတိနိလေ၏ချုပ်ကျုံးသောဘောနှင့်ချုပ်ခြင်းသဘောတည်းကိုဒီဘာမြတ်စွာဘုရားကတက်ကရှိပြီနေပါချုပ်တာကဘုန်းကြီးတို့နှစ်မျိုးရှိပါတယ်ဥပ္ပါဒအနိရောဓနဲ့အနုပ္ပါဒအနိရောဓဆိုပြီးနိရောဓနှစ်မျိုးရှိတယ် ဥပါဒနိရောဓသရကနောက်တပံဖြစ်ဖြစ်ရှိနေသောချုပ်ခြင်းကိုဥပါဒနိရောဓလို့ခေါ်တယ်။ဥပါဒနိရောဓသရကနောက်တပံဘယ်တော့မှဖြစ်ဖြစ်မရှိတဲ့နောက်တပံမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုဥပါဒနိရောဓလို့ခေါ်ပါတယ်။ကိုယ်လည်းရှိယောဂီအများစုရှိနေတဲ့ယောဂီများများတွေကိုလမ်းပြီးသိသိတတ်ပြီးဆိုကြတယ်နော်။ယောဂီများကဒီဖြစ်ပြီးတာနဲ့ယုံကြည်ရည်ဖြစ်ပြီးတာနဲ့ဆင်းရဲဖြစ်တယ်။ဉာဏ်တရားတွေကလည်းဖြစ်ပြီးတာနဲ့ဆင်းရဲဖြစ်တယ်။ဒါပြင်အကြောင်းတရားတွေကမကုံသိရင်ဒီရုပ်တွေနာတွေကထပ်ပြီးတော့ဖြစ်တယ်။နောက်ထပ်အကြောင်းတရားတွေကမကုံသိရင်ထပ်ပြီးတော့ဖြစ်ပြန်တယ်။ထပ်ဖြစ်လဲထပ်ပြည့်သွားတယ်လေ။ပြည့်ပြည့်နဲ့အကြောင်းတရားတွေကမကုံသိရင်ထပ်ပြီးတော့ဖြစ်ပြန်တယ်။အဲဒီလိုဖြစ်မှုပြည့်မှုမျိုးကိုတော့ဥပါဒ္ဒနိရောဓလို့ခေါ်ပါတယ်။နောက်တစ်ပံအကြောင်းတရားတွေမကုံသေးတဲ့အတွက်နောက်တစ်ပံဖြစ်ခွင့်ရှိနေသောခြုံငင်းမှုပဲ။အနုပါဒနိရောဓဆိုတာကတော့နောက်တစ်ပံဖြစ်ခွင့်မရှိတဲ့ခြုံငင်းမှုပဲ။နောက်တစ်ပံဖြစ်ခွင့်မရှိဘူးဆိုတာကအဝိဇ္ဇာတဏှာဥပါဒံတိက္ခာရကံဆိုတဲ့အကြောင်းတရားတွေဒီနောက်ထပ်တစ်ပံပဲတော့မှပြန်ပြီးဖြစ်ခွင့်မရှိတော့ဘူး။ပြီးတော့ဒီလိုနောက်တဲ့ဘဝပြန်မှပြန်ဖြစ်ခွင့်မရှိတဲ့ချုပ်ညှဉ်းမှုကိုအနုဘာဒနိရောဓလို့ခေါ်တော့ဒီအနုဘာဒနိရောဓကိုတချို့နေရာမှာကိလေသာပရိနိဗ္ဗာန်ဆိုပြီးဒီလိုလဲသုံးပါတယ်ဒီကိလေသာပရိနိဗ္ဗာန်ကိုပဲသဥပ္ပါဒိကိလေသာနိဗ္ဗာန်ဆိုပြီးတချို့နေရာမှာဒီလိုလဲသုံးတယ်ဒီတော့ဘုန်းကြီးတို့မြတ်စွာဘုရားကိုကြွက်ပြီးပြောမယ်ဆိုရင်မြတ်စွာဘုရားရဲ့သံဃာမှာအဝိဇ္ဇာနဲ့ဥပါဒံဆိုတဲ့ဒီပိဋကတိဒီဘယ်ခါမှလုံးဝချုပ်ငြိမ်းသွားလဲဘုံသွားမယ်လို့မေးရင်ဗောဓိမံဒီမံတပိဋကဉာဏ်တော်မြတ်ကိုရရှိတော်မူတဲ့နေ့အရတ္တမေတ္တဖို့အရတ္တမေကိုစိုက်ပြီးနေဒီတိုင်းနေတဲ့ဒီအဝိဇ္ဇာနဲ့ဥပါဒံတခါရကံတည်ပြီးနောက်တစ်ခါမဖြစ်သောအနုပါဒဤရတ္တသဘောအားဖြင့်ချုပ်ငြိမ်းသွားနောက်တဲ့ဘုရားရှင်ရဲ့သံဃာမှာဒီအဝိဇ္ဇာနဲ့ဥပါဒံနဲ့ထပ်ဖြစ်ဖြစ်ရှိနေတာမရှိတော့ဘူး။အဲ့ဒီတော့ချုပ်ငြိမ်းမှုကိုအနုဘာဒနိရောဓလို့ခေါ်တယ်။ဒါအရဟတမေအစိုင်းမှာချုပ်တယ်။သို့သောခန္ဓာပရိနိဗ္ဗာန်ခန္ဓာ၅ပါးယုံနာတရားတွေနဲ့လုံးဝချုပ်ငြိမ်းမှုကတော့ဘယ်ခါကျမှဘုရားရှင်သံဃာမှာချုပ်ငြိမ်းတယ်။25ပါးပြည့်လို့ကုသိဏယုံမှာပရိနိဗ္ဗာန်သံဃာမှုတဲ့အချိန်ကကျမှခန္ဓာ၅ပါးတို့ဒီနောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်။ဒါလည်းအနုဘာဒနိရောဓ။ဒီတော့ဒီခန္ဓာငါးပါးတို့ရဲ့ချုပ်ငြိမ်းမှုကတော့ခန္ဓာပရိနိဗ္ဗာန်လို့ဒီလိုနဲ့သုံးပါတယ်။ဒါအဲ့ဒီအနုဘာဒနိရောဓသဘောအားဖြင့်ချုပ်ငြိမ်းမှုကိုမြင်အောင်ရှုပါဆိုပြီးတော့မြတ်စွာဘုရားကဒီသတိပ္ပဏ္ဏကျင့်စဉ်ထဲမှာဖြည့်ပြီးခေါ်ထားတယ်။ဒီအနုဘာဒနိရောဓသဘောကိုမြင်အောင်ရှုဖို့ရန်အတွက်ယောဂီမဂ္ဂတွေကိုဘုရားရှင်ကညွှန်ကြားနေတော့အဲ့ဒီရှုရမယ့်ယောဂီမဂ္ဂတွေကိုချင်းခံမှာယဟန္တာဖြစ်ပလားမဖြစ်သေးဘူးနော်။ဉာဏ်နဲ့ဖြစ်မဲ့အခြေအနေဒီပုဂ္ဂိုလ်အတွက်ဘယ်အခြေအနေဖြစ်မလဲ။ဒီဘဝအနာဂတ်တော်လည်းဖြစ်ခြင်းဖြစ်မဲ့နောက်ထပ်ဘဝတစ်ခုလုံးခေါ်ဆိုအပ်တဲ့အနာဂတ်တော်လည်းဖြစ်ခြင်းဖြစ်မယ်။ဒီဘဝမှာဉာဏ်နဲ့ဖြစ်မဲ့ပုဂ္ဂိုလ်အတွက်ဒီဘဝအနာဂတ်နောက်နောက်ဘဝတစ်ခုမှာဉာဏ်နဲ့ဖြစ်မဲ့ပုဂ္ဂိုလ်အတွက်နောက်နောက်ဘဝတစ်ခုလုံးခေါ်ဆိုအပ်တဲ့အနာဂတ်ပဲ။အဲ့ဒီအနာဂတ်ကာလမှာခန္ဓာအဝိဇ္ဇာတဏှာဥပါဒါတဏှာကံဆိုတဲ့အကြောင်းများတဲ့ကအရထမဲ့စိတ်တဲ့အချိန်ခါမှာနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ဆုံးရှုံးသွားတဲ့အတွက်ဘိနိဗ္ဗာန်နဲ့သုတိရဲ့နောက်ဆွယ်၌ခန္ဓာ၅ပါးယောတိယဏ္ဍာတို့ရဲ့နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ဆုံးရှုံးမှုကိုမြင်အောင်နှံ့ရှုရ။အဲဒီရှုပ်ရက်ကိုညီမဲ့ပြီးတော့ဘုရားရှင်ကဝေယဓမ္မတုပါတိဝံကာယသမေဝိသရတိကာယသမေကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါဆုံးဆုံးသောဘောနှင့်ဆုံးခြင်းတဘောကိုအတ္တမအထက်တည်းရှိနေဖြစ်သည်ဖြစ်ရဖို့လိုဝိဟာရတိနိလေဤဒီလိုဟောထားပါတယ်။တဏိမတံจิตတင်နဲ့မှမြတ်စွာဘုရားခဲသွင်းပြီးဟောကြားတော်မူခြင်းဖြစ်တယ်။ဒါဆုံးဆုံးသောဘောနှင့်ဆုံးခြင်းတဘောဆုံးခြင်းတဘောဆိုတာကဘာလဲလို့မင်းရင်တော့အဲ့ဒီမိမိရှုနေတဲ့ဒီခန္ဓာငါးပါးယောတရားနဲ့တရားတို့ရဲ့ခန္ဓာမဆက်တဲ့တဲ့အဖြစ်ရှုပြနေတဲ့သဘောဒါကိုတော့ဥပ္ပန္နနိရောဓလို့ဒီလိုခေါ်ပါတယ်။အဲ့ဒီဥပ္ပါဒနိရောဓသဘောအနုပါဒနိရောဓသဘောဒီနိရောဓနှစ်မျိုးလုံးကိုဒီပိုင်းမှာယောဂဝါဆရာပုဂ္ဂိုလ်ကမြင်အောင်ရှုရမယ့်လုပ်ငန်းခွင်ဖြစ်ပါတယ်။အဲ့ဒီလိုရှုပြီးတဲ့အချိန်ခံကြတော့မှဒီခန္ဓာငါးပါးယုတ်တရားနံတရားခြင်းကိုဒီယုတ်တရားနံတရားတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောခြင်းကိုညာနဲ့မြင်အောင်ကြည့်ပြီးအိဋ္ဌာလို့ရှုရတယ်ဖ ဒီပြင်းပြင်းထန်ထန်အိဋ္ဌံခံရတဲ့သဘောတည်းပုံညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ရှိပါတယ်။မပြင်းပြင်းပဲအခြေခံအခိုင်အမာနဲ့သာရအပြင်ပြင်းတဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြောင်းကြည့်ပြီးအနတ္တလို့ရှိပါတယ်။အဲဒီတော့အိဋ္ဌံဒုက္ခအနတ္တလက္ခဏာရဲ့သုံးခံခြင်းပြီးဒုတိယရှုလိုက်တဲ့အခါဝိပဿနာဉာဏ်တွေကတော်ရင့်တဲ့လာပြီဆိုရင်ဒီယောက်နဲ့တည်းမှသင်္ခါရတရားတွေထဲမှာမြဲနေတဲ့အိဋ္ဌံသဘာဝချမ်းသာတဲ့ဒုက္ခသဘာဝထိုင်မြဲတဲ့အတ္တသဘာဝတွေကိုလှမ်းပြီးရှားဖွေကြည့်တော့လေရှာဖွေလို့မတွေ့ဘူး။နေသဆိုတဲ့အမှတ်နှမိတ်ကလည်းပြင်းစိတ်နေတယ်။ဒုက္ခဆိုတဲ့အမှတ်နှမိတ်တွေကလည်းပြင်းစိတ်နေတယ်။အတ္တဆိုတဲ့အမှတ်နှမိတ်တွေကလည်းပြင်းစိတ်နေတယ်။အဲဒီတော့နေသဒုက္ခအတ္တဆိုတဲ့အမှတ်နှမိတ်တွေကပြင်းစိတ်နေတဲ့အတွက်ကြောင့်ဒီဝိပဿနာစိတ်အစဉ်တွေကိုအနိမိတ်တစေတောသမာဓိဆိုပြီးဒီလိုခေါ်တယ်။အနိမိတ်နဲ့စေတောသမာဓိဆိုတာကနေသဒုက္ခအတ္တဆိုတဲ့အမှတ်နှမိတ်တွေမှာပြင်းစိတ်နေတဲ့ယောနဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာမှာကောင်းစွာကြီးနေတဲ့သမာဓိလို့ဒီလိုဆိုလိုပါတယ်အဲ့ဒီအနိမိတ်သမာဓိကိုအနိမိတ်စေတောသမာဓိကိုပွားများဖို့ရန်အတွက်ညီငယ်ပြီးတော့မြတ်စွာဘုရားကဒီသုလသုံးမြတ်သုတ်တံမှာဘယ်လိုဟောလဲကုဏ္ဏသဗ္ဗံအနန္တံဘိက္ခုအမနာတိဂရိတဝါအာဝိဉ္စညာယရဏတိညာအမနာတိဂရိတဝါနေဝတိညာနတိညာယရဏနေဝတိညာနတိညာယရဏတိညာအနိမိတ်တံစေတောသမာဓိပရိစ္ဆမနတိသရတိဧကတံအနန္တံယောအနန္တကုဏ္ဏသဗ္ဗံသောမြို့သောကဘိက္ခုယောဂဝဆရယဟန္တောတိအာဝိဉ္စညာယရဏတိညာအာဝိဉ္စညာယရဏတိညာကိုအမနာတိဂရိတဝါနှလုံးမသွင်းမှု၍နေဝတိညာနာတိညာယရဏတိညာနေဝတိညာနာတိညာယရဏတိညာကိုအမနာတိဂရိတဝါနှလုံးမသွင်းမှု၍အနိမိတ်တံစေတောသမာဓိအနိမိတ်တံစေတောသမာဓိကိုပဋိစ္စအစပြုရင်ဘာလဲအနိမိတ်တံစေတောသမာဓိဟာလဲနေသနမိတ်ဒုက္ခနမိတ်အတ္တနမိတ်တို့မှပြင်းစိတ်နေတဲ့အနိမိတ်တံစေတောသမာဓိတဲ့နော်နိစ္စနမိတ်ဒုက္ခနမိတ်အတ္တနမိတ်တို့မှာပြင်းထန်နေတဲ့သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာနဲ့ကောင်းစွာတည်နေတဲ့သမာဓိပဲ။အနိမိတ်တံစေတောသမာဓိအနိမိတ်တံစေတောသမာဓိကိုပရိစ္ဆာဆွတ်ပြီးပဲ။ဤကတံတခုတည်သောသမာဓိကိုမနတ်တိသရောတိနှလုံးသွင်းစုပါလျက်ရှိပေ၏။သတ္တအနိမိတ်တံစေတောသမာဓိဖြင့်စိတ်တံပက္ခံတ္တိပတိတ္တိသတ္တိတ္တိအတိမုစ္ဆတိအနိမိတ်တေသောသမာဓိဖြင့်အနိမိတ်တေသောသမာဓိ၌သတ္တတို့ယောဂဝဆရာယဟန်တော်ဤစိတ်တံဆက်ကြသည်စိတ်တံစိတ်တံပြက္ခံတေဤရေဝင်၍သွားပေ၏ပတိတတိကြည်လင်း၍နေပေ၏သတ္တချက်ဤသောသောကြည်နေပေ၏အတိမောဇ္ဇတိလွတ်လွတ်သဝင်း၍နေပေ၏ဒီအနိမိတ်တေသောသမာဓိထဲမှာပဲမိမိရဲ့စိတ်ဓာတ်ဒီညာတော်ရဲ့စိတ်ဓာတ်ကပြည့်ဝင်သွားတယ်ကြည်နေတယ်ကောင်းစွာတည်နေတယ်လွတ်လွတ်သက်ဝင်နေတယ်ဘာလို့လဲဆိုတော့ဒီပိုင်းကတော့သင်္ခါရုပ္ပကဉာဏ်ပိုင်းကိုမြတ်စွာဘုရားကြီးညွှန်းထားပါတယ်နော်ရှင်းပြကွန်ရှုရကနေပြီးတော့ဉာဏ်တွေကထက်လာတဲ့အခါအဖြစ်ကမကြည့်တော့ပဲအမျက်သက်သက်ကိုအာရုံယူပြီးကြည့်ရတယ်အဲဒီတော့အမျက်သက်သက်ကိုအာရုံယူကြည့်လိုက်တဲ့အချိန်ကမှတပြေးပြေးနဲ့သမာဓိဖြင့်ကစွန့်ရင်ထက်လာတော့ဘုရားမြတ်ဉာဏ်လောက်ကနေစပြီးစွန့်ရင်ကတော့ကြီးမားလာပါတယ်ဉာဏ်တွေကသိထက်လာတဲ့အချိန်ကမှသင်္ခါရုပ္ပကဉာဏ်အစစ်တော့ရောက်နေဘာဝနာစိတ်ကလုံးချလို့မရအောင်မြေဝတ်စွာကပ်ပြီးဒီသက္ကရာတရားတို့ရဲ့အနိစ္စအခြင်းအရသို့မဟုတ်ဒုက္ခအခြင်းအရသို့မဟုတ်အနတ္တအခြင်းအရဆိုတဲ့အခြင်းအရတစ်ခုမှမြေဝတ်စွာကပ်ပြီးဒီနေပါတယ်။အဲဒီဒီနေတဲ့သမာဓိမျိုးကိုဘုရားရှင်ကရည်ညွှန်းထားတယ်။ဒီတော့ဒီအစဉ်အဆက်ရောက်လာတော့ဉာဏ်ရဲ့တန်တာမှာဘယ်လိုဖြစ်လဲ။သောအေဟံပါဒနာတိယေအတုဒရဏအာဝိဉ္စညာယရဏတညာပရိစ္ဆတိတဏ္ဍသံတိဤအလုံးစရထံနေဝတိညာနာတိညာယရဏတိညာပဋိစ္စဒေရနာတံတိ။ကံသောတုယံတော်လီအေဝဤသို့ပသနာတိဘဂဝေပြပြတိဟိ။ဘယ်လိုသိလဲ။အာမိတိညာယရဏတိညာအာမိတိညာယရဏတိညာကိုပဋိစ္စဆွသည်ဖြင့်ဤတရထအခြင်းပုဗ္ဗံဘုသောတိအတုသိသဖြစ်ပေါ်၍လာကြလေကုန်ရ၏။ဒေထောပုဗ္ဗံဘုဒ္ဓောတိဣဒ္ဓိအနိမိတ်တံစေတောသမာဓိ၌လက်တံတိသင်္ချာမရှိကြလေကုန်။ဇေဝတိညာလတိညာယရဏတိညာဇေဝတိညာနတိညာယရဏတိညာကိုပရိစ္ဆာဆိုပြီး၍ယေတရထအခြင်းပုဗ္ဗံဘုဒ္ဓောတိအတုသင်္ချာဖြစ်ပေါ်၍လာကြလေကုန်ရ၏ သေသောဘုဗ္ဗံဘုဒ္ဓတိဣဒ္ဓဤအနိမိတ်တသေသောတမတိနတ္တတိသင်္ချာမရှိကြလေကုန်အာဝိဇ္ဇဉာဏ်ကသင်္ချာကိုအစွတ်ပြုပြီးဖြစ်ပေါ်လာတဲ့ဘုဗ္ဗံမှုနိဝတ်ဉာဏ်ကသင်္ချာကသင်္ချာကိုအစွတ်ပြုပြီးဖြစ်ပေါ်လာတဲ့ဘုဗ္ဗံမှုဒီဘုဗ္ဗံမှုတွေသည်ဒီအနိမိတ်တသေသောတမတိလို့ခေါ်ဆိုအပ်တဲ့ဝိပဿနာတမတိမှသင်္ချာမရှိကြတော့ဘူးဆိုတာကိုပုဂ္ဂိုလ်များသိတယ်။ဒါရဏဆိုတာမကတိဘူး။အတိစေဝယံတရဓမ္မတယတိတံဣမံမေဝခယံပတိစ္ဆာသနာယရဏိကံတိဝိကပိစယာဣမံမေဝခယံဣရူပကဣမံမေဝခယံဣရူပခယံနာမခယကိုပင်ပတိစ္ဆာအစွတ်ပြီးေသနာယရဏိကံအရဏ၆ပါးတို့နှင့်ဆက်ဆံနေရရှိသောသဝိတပိစယာသဝိတေရေသင်္ချာတိရှိနေခြင်းဖြင့်ဟူသောအကြောင်းကြောင့်သင်္ချာဖြစ်ပေါ်၍လာရသောဣမံမေဝကာယဣရူပကာယနာမကာယကိုပင်ပတိစ္ဆာအစွတ်ပြီးေယတိတံဒရထမတအခြင်းပုဗ္ဗံမူမြတ်သည့်အခြင်းရှိဧကတံတခုတိသောယံယတိတံအခြင်းပုဗ္ဗံမူသည့်အခြင်းရှိအယံဇေဝယံဒရထမတဤတခုတိသောပုဗ္ဗံမူမြတ်သည့်တာလေးအခြင်းဖြင့်သာရှိပေ၏ပုဗ္ဗံမူလေးတစ်ခုပဲရှိတော့တယ်ဘာလဲလို့မေးတော့ဒီရူပကာယနာမကာယဟိကသနာယရဏခေါ်တဲ့အာယရဏ၆ပါးနဲ့ဆက်ဆံပြီးတော့ဖြစ်ပေါ်နေရတယ်အာယရဏ၆ပါးနဲ့ရှင်သွဲ့ပြီးတော့နေတယ်ဒီကမစ္စယဒီကျင့်တွေတည်ရှိခြင်းဤဟုသောအကြောင်းကြောင့်သာလျှင်ဒီရူပကာယနာမကာယဟိကဆက်လက်ပြီးတည်ရနေတယ်ဒီကခေါ်တဲ့ဒီအသက်ကလေးမရှိတော့ဘူးဆိုရင်ဒီရူပကာယနာမကာယရဲ့အစီအကျမ်းမစ္စယဆက်လက်ပြီးတည်ရအောင်မလားမတည်ရတော့ဘူးနော်ဒါကြောင့်အရဏံသောပရုဏေရှင်သွဲ့ပြီးဆက်ဆက်ပြီးဖြစ်ပေါ်လာရတဲ့ဒီဒီတွင်ထင်ရှားရှိခြင်းကြောင့်ထင်ရှားဖြစ်ပေါ်လာရတဲ့ဒီရူပကာယနာမကာယကိုအစွတ်ပြုပြီးပူပန်မှုနည်းတစ်ခုတော့ရှိနေတယ်။အဲဒီပူပန်မှုကတော့ဒီပူပန်မှုကဘာလဲလို့မင်းတော့ဒီဝိပဿနာဉာဏ်လေးကိုကြောက်ကြဆက်ပြီးတော့ရှင်ပွင့်လုံးကနေရတဲ့ကြောက်ကြမှုလေးသာဖြစ်ပါလေ။အဲ့ဒီကြောက်ကြမှုလေးတခုပဲသင်္ချာရှိနေတာကိုသင်္ချာရှိတယ်လို့သူကသိတယ်။သိလိုက်တဲ့အဲ့ဒါဘာဖြစ်လဲ။သောဒုညာမိတံတညာကတံအာဝိသညာယရဏတညာယတိပသနာတိ။ဒုညာမိတံတညာကတံနေဝတညာနဲ့တညာယရဏတညာယတိပသနာတိ။သောဒုညာတော်တိဣဒံတညာကတံအာဤအနိမိတံစေသောသမာတိဟုခေါ်ဆိုတဲ့တညာတိ။အာဝိဇ္ဇညာယရဏတင်ညာယံအာဝိဇ္ဇညာယရဏတင်ညာမှသုံးညာသိသုံးခရရှိ၏ဣတိဤသောပါဇာနာတိဘုဖေပြပြတိဤဣဒံတင်ညာကတံဤအနိမိတ်တစီတောသမာတိဟုခေါ်ဆိုအပ်တဲ့အမှတ်တင်ညာတိနေဝတင်ညာတင်ညာယရဏတင်ညာယနေဝတင်ညာနာတင်ညာယရဏတင်ညာမှသုံးညာသိသုံးခရရှိ၏ဣတိဤသောပါဇာနာတိဘုဖေပြပြတိဤဒီအာရမိတ်တရှင်သောသမာဓိကိုခေါ်ဆိုအပ်တဲ့ပညာမှာအာဝိဇ္ဇညာယရဏပညာမှာလည်းသိသုံးနေတဲ့သုံးညတသဘောရှိတယ်။နေဝပညာဓာတ်ဉာဏ်ကပညာမှာသိသုံးနေတဲ့သုံးညတသဘောနဲ့ထင်ရှားရှိနေတယ်လို့ဒီလိုကိုယ်ကမြတ်ပြန်သိတယ်။နောက်တစ်ခုအတိရှင်မိတ္တအလုံးညာယတိတ္တဣမံမေဝကာယမတ္တိသတ္တလယရဏိကသိဝိတ္တပစ္စယသာယရဏိကအရဏသောသောပန်တို့နှင့်ဆက်ဆံရှင်တွဲရရှိသောဒီနာပိစီယသုဝိတ္တေထင်ရှားတိရှိခြင်းခြင်းကြောင့်သင်္ချာဖြစ်ပေါ်၍လာရသောဣမံမေဝကာယဣရူပကာယနာမကာယကိုပင်လင်ပဋိစ္စအစွတ်ပြီး၍ယတိတံဧကတံအကျင့်တခုတည်သောမသိသောဟုသဘောတရားသည့်အဋ္ဌိရှိဣဉ္ဇံစေဝအလုံးညာတံဣတခုတည်သောမသိသောနှင့်အတုံညာတသဘောတည်းသောနှင့်အဋ္ဌိရှင်ချရှိပေ၏ဣတိဤသောလျင်ပဿနာတိပုဗ္ဗံပြပြတိ။ညုံညေဉာဏ်ရည်ဤအနိစ္စဒုက္ခအနတ္တအခြင်းအရာကိုရှုပ္ပဒုက္ခနေတော့ဒီအနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုပုဂ္ဂိုလ်ကိုယ်ကိုယ်ရှင်းရှင်းလင်းလင်းသိနေတယ်။သိတဲ့အချိန်ခါမှာဒီသိဉာဏ်ထင်ရှားရှိနေတာသုတ္တန်ဓမ္မဒီယုံနာဓမ္မသင်္ခါရတရားသူ့အသိဉာဏ်ထဲမှာဒီယုံနာဓမ္မသင်္ခါရတရားဆိုရင်စိတ်သုံးနေတဲ့သဘောတစ်ခုကိုသူသိသလား။မသိသေးဘူးအဲ့ဒီမသိသောမှုသဘောလေးတစ်ခုတော့ပြန်နေတယ်ဒါပေမဲ့ဘာဖြစ်ပြန်ရလဲဉာဏ်မှလည်းသိသောနေတဲ့သုံးညတသဘောနေဝဉာဏ်နဲ့ပြန်ရကဉာဏ်မှသိသောနေတဲ့သုံးညတသဘောတွေလည်းသူ့ဌာနမှာရှိနေပြီမရှိတာလေးကဘာလဲ ယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စသဘာဝဒုက္ခသဘာဝအနတ္တသဘာဝဒီမှာမဆိုင်သုံးနေတဲ့အတုညတ္တသဘာဝလေးတစ်ခုပဲသူ့မှာရှိနေတယ်။ဒါကြောင့်ထိုယန္တုဟာသင်္ချက်ရှိတာကိုလည်းရှိတဲ့အတိုင်းရှိတယ်။မရှိတာကိုလည်းမရှိတဲ့အတိုင်းသင်္ချက်သိနေတယ်။ဒီအသိဟာဘာဖြစ်လဲ။ဧဝံပိတာဣန္ဒအာနန္ဒယထာဘုဿအဝိပန်လက္ခဏိသောတတုညတ္တဝကံတိမောတိသစ္စာအာနန္ဒဒါဟာလဲဒီယန္တုရဲ့တဏ္ဍမှာဟုတ်တိုင်းမှန်သောမဟုတ်မပြန်ဖြစ်ပေါ်လာတဲ့အချင်းချင်းတိုင်းချင်းတည်းတဲ့သုညတသဘောကတခုချင်းချင်းဖြစ်ပေါ်ခြင်းပဲဖြစ်တယ်။ဒါဖြင့်ဒီနေရာမှာပဲသုညတသဘောကကုန်မလားဆိုတော့မကုန်သေးဘူးနော်။မြတ်စွာဘုရားကနောက်ကအနာတော့အမြဲဆုံးဖြစ်တဲ့သုညတသဘောတစ်ခုကိုဆက်ပြီးဟောတော်မူပြန်တယ်။ဘယ်လိုဟောလဲ။ဘုရားကဗြဟ္မာအနန္တဘိက္ခုအာမနာတိကရိတဝံအာမိဉ္စဉာယရဏတိညာအာမနာတိကရိတဝံနေဝတိညာနာတိညာယရဏတိညာအာနိမိတ်တံသီတောသမတိပရိသမနာတိကရောတိဧကတံအာနန္ဒညီဝအာနန္ဒဘုရားသဗ္ဗရဏုံတံမြို့တော်ကံဘိက္ခုရောက္ခဝဇရာယဟန္တောတိအာဂိသညာယရဏတိညာအာဂိသညာယရဏတိညာကိုအမနာတိပရိသဝါနှလုံးမသွင်းမှု၍နေဝတိညာနတိညာယရဏတိညာနေဝတိညာနတိညာယရဏတိညာကိုအမနာတိပရိသဝါနှလုံးမသွင်းမှု၍အနိမိတံသီတောသမာတိအနိမိတံသီတောသမာတိကိုပရိစ္ဆာအစွန်းပြု၍ဤကတံတခုသီသောအမှတ်ဉာဏ်ကိုမနတိကရောတိပြုံးခြင်းပြုပါ၍နေပေ၏အနိမိတံသီတောသမာတိခေါ်သောအဲ့ဝိပဿနာသမာတိတခုကြီးကိုသာရှုပါသုံးတာနေတယ်ဒါလေးပဲနှလုံးသွင်းတယ်အာမိဉာဏ်ရဏဉာဏ်ကိုလည်းနှလုံးမသွင်းတော့ဘူးနေဝဉာဏ်ရဏဉာဏ်ကိုလည်းနှလုံးမသွင်းတော့ဘူးတတအနိမိတ်တိသီတောသမာတိစိတ်ံပက္ခတတိပတိတတိသတိတတိအတိမောသတိအနိမိတ်တိသီတောသမာတိအနိမိတ်တိသီတောသမာတိ၌တတထွန်ရတော်ရဲ့စိတ်ံစိတ်ံတိပက္ခတတိပြုဝင်သွား၏ပတိတတိကြည်လင်ရနေပေ၏သတိတတိကောသွားကြည်လင်ပေ၏အတိမောသတိလွတ်လွတ်သက်ဝင်ရနေပေ၏ထွန်ရတော်ရဲ့စိတ်ဓာတ်ကဒီအနိမိတ်တိသီတောသမာတိထဲမှာပြေဝင်သွားတဲ့ဒီနေနေတဲ့ကောင်းသောဒီနေနေလွတ်လွတ်သက်ဝင်နေတယ်သက်ဝင်နေတဲ့အဲ့ဘာဖြစ်လဲသောယမပါဇာနာတိအညာမိခောအနိမိတ်တော်စေတောသမာတိအဘိသင်္ကတောအဘိသင်္ကေတိဟိတောညာခောပန္နံကိစီအဘိသင်္ကတောအဘိသင်္ကေတိတံအဘိသင်္ကေတိတံတရားနိသံနိရောဓဓမ္မတိပသနာတိသောထိုယံတော်တိအေဟောဤသောပသနာတိပုဂ္ဂပြပြတိဤဘယ်လိုနည်းလဲယံဒီကောအနိမိတ်တောသီတောသမာတိဤအနိမိတ်တသီတောသမာတိတရားကိုလည်းပဲအဘိသင်္ကေတောအကြောင်းတရားတို့ကသုံးစုဖြင့်ပြုပြင်အပ်၏အဘိသင်္ကေတိတောအကြောင်းတရားတို့ကသေသောဤဖြစ်ပေါ်လာရပေ၏အနိမိတ်တသီတောသမာတိအနိယနေတဲ့ဒီဝိပဿနာသမာတိဟာလဲဆံရအကြောင်းတရားတွေကသုံးစုပြုပြင်မှဖြစ်ပေါ်လာရတဲ့ဓမ္မသဘာဝတစ်ခုသာဖြစ်တယ်ဆိုင်ရာအကြောင်းတရားတွေရဲ့စိတ်ဆော်မှုလုံးဆော်မှုကြောင့်လာဖြစ်ပေါ်လာရတဲ့သဘာဝတစ်ခုဖြစ်တယ်။ဒီအနေပရိသတ်တွေနည်းနည်းစဉ်းစားကြည့်သာ။ခန္ဓာနဲ့ဖြစ်ခြင်းကိုခုဘုံကြီးဟောနေတဲ့ဝိပဿနာသမာဓိဝိပဿနာသမာဓိတွေဖြစ်ပါမလား?မဖြစ်ဘူးမဖြစ်ဘူး။ဝိပဿနာသမာဓိဖြစ်အောင်ကိုတသင်္ပြီးတသင်တသင်္ပြီးတသင်အစစ်အစစ်မကြိုးစားရဘူးလား?ကြိုးစားရတယ်။ကြိုးစားအထုတ်ပါမှဖြစ်ပေါ်လာခွင့်ရှိတယ်တရား။ဒီတရားတွေကအဘိသင်္ခတတရားအဘိသင်္စေတိတရားလို့ခေါ်ပါတယ်စေသောကျုပ်ကအထုပ်ပါမှယောဂရုရဲ့ဇွဲလုံးကဝရိယအမျိုးသမီးတို့ရဲ့ဇွဲလုံးကဝရိယတွေနဲ့အပြင်းအထန်ကျုစာအထုပ်ပါမှဖြစ်ပေါ်လာနိုင်တဲ့သမာဓိအချောင်ဖြစ်ပေါ်လာတာမျိုးဟုတ်သလားမဟုတ်ဘူးအကြောင်းမရှိပဲဖြစ်ပေါ်လာတာမျိုးဟုတ်သလားမဟုတ်ဘူးဒါဖြင့်ဒါရနေသံနိရောဓဓမ္မယံခောပန္နကိစီအပိသင်္ခတအပိသင်္စေတိတတရနိသံနိရောဓဓမ္မယံခောပန္နကိစီအပိသင်္ခတအကြောင်းပြတို့ကပေါင်းစုယူပြင်အပ်သောအပိသင်္စေတိတအကြောင်းပြတို့သည်စေသောတိတ်တုံးအပ်သောယံခောပန္နကိစီအခြင်းသံဃာတို့သောတရားတိအတ္တိတိတံသောတရားတိကအနိစ္စမမြဲတဲ့အနိစ္စတရားသာတိနိရောဓဓမ္မချုပ်ပြခြင်းသဘောရှိတဲ့နိရောဓသဘောတရားသာတည်း။ယုံကြည်မှဖြစ်ပေါ်လာရတဲ့တရားဆိုတာကအနိစ္စတရားသာမှန်တယ်ချုပ်ပြတတ်တဲ့နိရောဓတရားသာမှန်တယ်။ဘာကြောင့်လဲ ဒါဖြင့်သူအနိစ္စတုတ်တန်စတဲ့ဘုရားတုတ်တန်ဒီမှာမြတ်စွာဘုရားဟောကြားထားပါတယ်နော်ရူပံဘိခဝေအနိစ္စယောဂိဖြင့်သူယောဂိဖြင့်သျောရူပံသာဥပါဒါယသောဖြင့်အနိစ္စအနိစ္စနံဘူတံဘိခဝေရူပံကုသောအနိစ္စံဘဝိတ္တိစိတ္တယံတို့ယုံမြတ်ဖြင့်အနိစ္စပဲယုံမြတ်ကိုတည့်ရဖြစ်ပေါ်နေတတ်တဲ့ဟိတုအကြောင်းတရားဇနကအကြောင်းတရားရှိတယ်ယုံမြတ်ကိုဖြစ်ပေါ်လာအောင်အာမိန့်ထောက်ပံ့နေတဲ့ဥပဒ္ဓမ္မကအကြောင်းတရားတွေလည်းရှိတယ်အကြောင်းတရားတွေကိုယ်တိုင်ကဖြစ်ပြီးပြည့်နေတဲ့အနိစ္စတရားသာမှန်တယ်ဖြစ်ခြင်းပြည့်ခြင်းဖြင့်အနိစ္စခံရတဲ့ဒုက္ခတရားသာမှန်တယ်မပြည့်စုံတဲ့အခြင်းအရာအချိန်မှနှင့်သာအဖြစ်ပြီးတဲ့အတ္တပုဒ်ရဲ့အနတ္တတရားသာမှန်တယ်အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်အနိစ္စဒုက္ခအနတ္တဖြစ်တဲ့ဒီအကြောင်းတရားတွေကြောင့်သင်္ချာဖြစ်ပေါ်လာရတဲ့ဒီယုံတရားတွေဘယ်မှာပင်အနိစ္စဒုက္ခအတ္တဖြစ်နေပါ့မလဲစကားတော့ဒီလိုပြန်ဟောတာဝေဒနာဉာဏ်ငါရဝိညာဉ်ဆိုတဲ့လက္ခဏာလေးပါမှာလဲပုံစံလိုပဲဟောထားပါစေပြီးတော့ခန္ဓာငါးပါးယုံတရားဉာဏ်တရားတွေကိုဖြစ်စေတတ်တဲ့အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်အနိစ္စဒုက္ခအနတ္တဖြစ်တဲ့ဒီအကြောင်းများတွေကြောင့်သင်္ချာဖြစ်ပေါ်လာရတဲ့ဒီခန္ဓာငါးပါးယုံတရားဉာဏ်တရားတွေဒီအနိစ္စဒုက္ခအတ္တဘယ်မှာဖြစ်နိုင်မလဲအားလုံးကအနိစ္စပဲနော်အကြောင်းများတွေကိုယ်တိုင်ကအနိစ္စဒုက္ခအနတ္တဖြစ်တဲ့အကျိုးခန္ဓာငါးပါးယုံတရားဉာဏ်တရားတွေလည်းအနိစ္စဒုက္ခအနတ္တပဲဖြစ်တယ်ဒီတော့ဒီဝိပဿနာသမာဓိကလည်းဆရာအကြောင်းများတွေကြောင့်သာဖြစ်ပေါ်လာရတဲ့သမာဓိတစ်ခုဖြစ်တယ်ဒီသမာဓိကလည်းအကြောင်းတရားတွေကိုယ်တိုင်ကအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်အကျိုးဖြစ်တဲ့ဒီဝိပဿနာသမာဓိဟာလည်းအနိစ္စဒုက္ခအနတ္တတန်ဖြစ်ရမြန်နေအကင်းရင်းပေါ့လေအနိစ္စကဖြစ်နေတဲ့ဒီကိစ္စကြီးဟမ်းမကြဘူးလားနော်သမာဓိနဲ့တကြီးတော့ပြက်လို့ဘယ်တော့မှနောက်ထပ်ရှင်းမကြဘူးဆိုရင်ဒီကိစ္စကြီးဟမ်းကြမတော်ဘူးလားဟမ်းကြမှာပဲခါးလေးပော့ပြီးတော့အင်ဂျင်လို့ရသွားမယ်နော်ဘုရားတို့ကအနိစ္စတရားတွေပဲပြည့်စုံနိုင်မှပြုမြင်နိုင်ပါမှဖြစ်ပေါ်လာရတဲ့ဓမ္မသမာဝါဟိဖြစ်ချင်းချက်ဒီဝိပဿနာသမာဓိကလည်းအနိစ္စတရားဒုက္ခတရားအနတ္တတရားသာမှန်လဲဒါဘာပြောနေတာလဲလို့ပြီးတော့ဟောဝိသုဒ္ဓိမေအထကရမအရှိတိမောရဏအထကရဆရာဆိုတဲ့ရှိရှိဆရာကြီးများဆုံးပါတဲ့အဆုံးပါလေးတစ်ခုကိုအထကရဆရာတော်ကမှတ်တမ်းတင်ထားပါတယ်နော်ညာတင်စညာနေစဥပ္ပုပ္ပိဝိပဿတိညာတဆိုတာကဝိပဿနာညာဖြင့်သိတိလိုက်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားကြီးကိုညာတလို့ခေါ်ပါတယ်ဒုက္ခသစ္စာတရားဆိုတာကအတိတ်ငါးကပြိဿုပ္ပန်းစားတဲ့တစ္ဆေတမျိုးသားခြင်းဖြင့်ဒီနဲ့ဥပါဒဏ်နဲ့ခန္ဓာငါးပါးသဘောတရားသစ္စာတရားတွေဆိုတာကအဝိဇ္ဇာတဏှာဥပါဒဏ်ဉာဏ်ကံအစရှိတဲ့အကြောင်းတရားတွေပဲအဲ့ဒီအကြောင်းများနဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကဝိပါဒဏ်ညာဖြင့်တိတိပြည့်တိုက်တဲ့တရားတွေဖြစ်လို့သူတို့ကညာတရားလို့ခေါ်တယ်ပြီးနေတဲ့ဝိပါဒဏ်ဉာဏ်ကိုတော့ဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်တဉာဏ်နှစ်မျိုးလုံးကိုပဲဝိပါဒဏ်ရှုပါလို့ဒီလိုပြန်ချထားတယ်ဒီတော့ဝိပဿနာဉာဏ်ကိုတစ်ခါပြန်ပြီးတော့ဘာလုပ်ရမလဲဝိပဿနာရှိရမယ်ဒီဘက်မှာဉာဏ်ပုံညာအဖြစ်ပေါ်နော်ဒီဝိပဿနာဉာဏ်ဆိုတော့လည်းဉာဏ်ဥစ္စာနေတဲ့စိတ်စိတ်တွေတာဖြစ်ပါတယ်ဉာဏ်နဲ့ရှင်မဲ့ပီတိနဲ့ရှင်မဲ့သလိုရှင်တာစိတ်စိတ်တွေဒီဇောစိတ်လက္ခဏာအတိုင်းမှာစိတ်စိတ်တွေ34လုံးတော့အရှိရှိပါတယ်မနောရဝဇ္ဇံမှာစိတ်စိတ်တွေ7လုံးဇောခဏကိမှာစိတ်စိတ်တွေ34လုံးရှိတယ်ပါတယ်မနောရဝဇ္ဇံဇောခဏကိအနေနဲ့ဖြစ်ပေါ်တဲ့ဝိပဿနာဇောမိတိစိတ်အစဉ်ဖြစ်ပါတယ်အဲ့ဒီသောဝိနည်းစိတ်အစဉ်လမ်းတရားတွေကိုလည်းတစ်ခါပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုပေးပါဘတ်တော်နဲ့အရှုကအာယုံဖြစ်တဲ့ဒုက္ခသစ္စာတရားသမုဒ္ဒယသစ္စာတရားတွေကအနိစ္စဒုက္ခအနတ္တမှန်တယ်ရှုနေတဲ့ဝိပဿနာကြတော့အနိစ္စဒုက္ခအတ္တပဲလို့သွင်ယူမိမှာဆိုလို့နော်ရှုနေတဲ့ဝိပဿနာညာနဲ့အနိစ္စဒုက္ခအနတ္တကမှန်တယ်လို့တစ်ခါပြန်ပြီးတော့ဝိပဿနာအရှုခံရတယ်ဘာကြောင့်လဲဓမ္မာမိယောဘိဗေမဟာတ္တံသေဝအထမဓမ္မရှင်ကိုယ်တော်နဲ့ဆွံ့လို့ရမယ်လို့ငါပြန်ဟောပါတယ်အဓမ္မဆိုတာကတော့သုံးဝင်ရတော့မလိုတော့ဘူးဓမ္မအဓမ္မနှစ်မျိုးလုံးကိုပဲဆွံ့လို့ဖို့ရန်အဲ့အတွက်မြတ်စွာဘုရားကတရားတော်ကိုဟောတော်မူခြင်းဖြစ်တဲ့အဲ့အတွက်ဓမ္မရှင်အပေါ်မှာတွေ့တန်နေတဲ့ဒနာသောမာနသတိတိစတိကိုလည်းပြုတ်ဖို့အဓမ္မရှင်အပေါ်မှာတွေ့တန်နေတဲ့ဒနာသောမာနသတိတိစတိကိုလည်းပြုတ်ဖို့ရန်အဲ့အတွက်မြတ်စွာဘုရားကတရားဟောလိုတာပါနော်ဒီတော့အကျိုးကအာယုံဖြစ်တဲ့ညာတတရားတွေအပေါ်မှာသွန်းနေတဲ့ဒနာမာနဒိဋ္ဌိဆိုတဲ့အစွဲ့ကိုပြုတ်ရင်းအတွက်ဝိပဿနာရှိရည်မဟုတ်ရှုတဲ့ညာနာခေါ်တဲ့ဝိပဿနာဉာဏ်ရဲ့အပေါ်မှာလည်းဒနာမာနဒိဋ္ဌိအစွဲ့ကိုမသိအတွက်လည်းဆက်လက်ပြီးတော့ဝိပဿနာရှိပါပါတယ်အဲဒီလိုရှုနေပြီဆိုရင်တော့ဝိပဿနာဉာဏ်ကရင့်ကျက်လာတဲ့အခါသို့ဝိပဿနာဉာဏ်တို့ရေဆုံးတဲ့အရိယာမေညာပေါ်လာမယ်အရိယာဘုံညာပေါ်လာမယ် တို့ရမညာဘုံညာကျင်တော့ပြစ္ဆာကနာသွားရင်ဆက်ထားပြီးတော့အကင်းများလက်နဲ့ဖြစ်သွားကြမယ်ဆိုရင်ပေါ့နောက်ဆုံးအရတ္တမအရတ္တဘုံတိဆိုင်သွားအရတ္တမအရတ္တဘုံတိဆိုင်နေလို့ရှိရင်ဆံရဆံရကြီးအောင်တရားတွေကဆံရဆံရကြီးတွေကိုအကျုံးမဲ့ပယ်ဆက်လိုက်တဲ့အတွက်ဆောင်ဖြစ်မလဲတသာယောသန္တောယောပတ္တတောကမ္မသောဝါပိစေတံဝိမောဇ္ဇတိဘောဝါတောဝါပိစေတံဝိမောဇ္ဇတိဝိသံတောဝါပိစေတံဝိမောဇ္ဇတိယောဤသောသန္တောဒုလျက်ရှိသောအေယောဤသောပတ္တတောမြေလျက်ရှိသောသတ္တထုံညာတော်ဤသိက္ခာစိတ်သည်ကာမတဝပိကာမတဝမှလည်းပဲဝိမုစေတိလွတ်မြောက်၍သွားပေ၏သတ္တထုံညာတော်ဤသိက္ခာစိတ်သည်ဘဝတဝပိဘဝတဝမှလည်းပဲဝိမုစေတိလွတ်မြောက်၍သွားပေ၏သတ္တထုံညာတော်ဤသိက္ခာစိတ်သည်အဝိဇ္ဇာတဝပိအဝိဇ္ဇာတဝမှလည်းပဲဝိမုစေတိလွတ်မြောက်၍သွားပေတော့၏အနုဘာဒနိရောဓခေါ်ပါလေနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်ချင်းဖြင့်အဆင့်ကိုရောက်ပါပြီ။ဘယ်အဆင့်လဲ?ရတ္တမေ၊ရတ္တဖို့တန်ရောင်သောအဆင့်မေ။အဲဒီအဆင့်ဒီရောက်ပါပြီဆိုရင်ဒီအဝိဇ္ဇာတဏှာဥပ္ပါဒ၊အဝိဇ္ဇာတဏှာဥပ္ပါဒံဆိုတဲ့ဒီအကြောင်းတရားတွေဒီနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်ငြိမ်းသွားပြီ။ကာမတ္တဝ၊ဘဝတ္တဝ၊အဝိဇ္ဇာတ္တဝဆိုတဲ့ဒီအာသောတရားတွေဟာနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်ငြိမ်းသွားတဲ့အဲ့အတွက်ထုံညံ့တော်ရဲ့စိတ်အဆင့်ဒီအာမတ္တဘောဓဝတ္တိဌာတမအဝိဇ္ဇာတမဆိုတဲ့အာသောတရား၄ပါးတို့မှာအပြည့်အစုံပြည့်လည်ဆန်းကျောင်းသွားပြီ။ဆန်းကျောင်းလိုက်တဲ့အခါဘာဖြစ်လဲ?ဝိမုဒ္ဒတမေဝိမုဒ္ဒံဝိညာဏဟောတိ။လွတ်မြောက်သွားတဲ့အခါဒီနေ့သာတို့မှာငါလွတ်မြောက်ပြီ။အာသောတရားတို့မှာငါလွတ်မြောက်ပြီဆိုတဲ့ဒီအသိဉာဏ်ပေါ်လာပြီ။ဒါကတော့တိစ္ဆဝေကနာသုံးဝိသီတွေ။ရတ္တမေအရတ္တဖို့ရဲ့နောက်ဆုံးမှာ